Welcome to the Voice of America in Burmese.
မင်္ဂလာနေ့ညမှာတော်ရရှိနေခင်ဗျ။ April 25ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီ။ဒီမှာစံတော်ချိန်ည9:00နာရီကနေ10:00နာရီထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့ဒိုင်းနိုမီတာ32နဲ့ဒိုင်းနိုမီတာ51တို့အပြင်လက်လက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါလိမ့်ခင်ဗျ။မာစီစင်မှုဖြစ်နေကျွန်တော်ဇွန်ဝန်လိုင်ကဆောင်ရွက်ပေးပါပါဒီကနေ့တော်ရရှင်တို့နားဆင်ကြရမယ့်ထိတ်တန့်အောင်သတင်းတွေမှာဆိုရင်တော့တောင်ဆန်းစုကြည်ပေါ်ဆွဲဆုထားတဲ့အကျင့်ပြတ်ချဆမှုကိုဒီကနေ့မဆုံးဖြတ်သေးပဲတရားရုံးကရရှိဆန်းလိုက်ပါတယ်အမေရိကန်နိုင်ငံသားကြီးနဲ့ကာကွယ်ရေးဝန်ကြီးတို့ယူကရိန်းသမ္မတနဲ့မနေ့ကတွေ့ဆုံခဲ့ပါတယ်ပြင်သစ်ရွေးကောက်ပွဲမှာလက်ရှိသမ္မတအီမန်နယ်မက်ခရွန်အနိုင်ရသွားပါတယ်ဒီလိုထိတ်တန့်အောင်သတင်းတွေအပြင်သတင်းပေးပို့ချက်တွေမှာဆိုရင်တော့
အရင်တမင်းရကလည်းဒီကံတစ်ချက်နဲ့ပြကြပြီးတော့မနေ့မနေ့တနင်္လာရက်ကျွန်တော်တို့ပြရတော့ဒီစက်ဒီစကားနဲ့တော့ရော်ရိုကျန်တော့ဆက်ပြရတယ်လို့ကြတာ
ပြင်းပြင်းနဲ့အတွင်းကကြေးရောက်တချို့ကိုစစ်ကောင်စီကလည်းနဲ့ကြည်ရင်နဲ့ပြစ်ခတ်တက်ခတ်နေတဲ့တဲ့င်းမှာအပြည့်စုံကိုနှဆင်ကြရမှာပါအဲဒီနောက်မှာတော့စကိုင်းတိုင်းအတွင်းကြေးရွာတွေကိုစစ်ကောင်စီတပ်တွေကမိရှို့နေတာရန်ကုန်အင်းစင်ထောင်ကနေနိုင်ငံရေးအကျဉ်းသားတွေကိုနေထောင်တွေကိုပြောင်းရွှေ့နေတာနဲ့ဖမ်းဆီးအကျဉ်းချခံထားရတဲ့အသက်16နှစ်အောက်လူငယ်တွေညှဉ်းပန်းနှိပ်စက်ခံရတာစတဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးသွားမှာပါနောက်ပိုင်းအပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့သတင်းတော်မှစုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန်ရောင်သတင်းလွှာတွေကိုတင်ပြပေးသွားမှာပါခင်ဗျာဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့မတ်အင်ဂျင်နိုင်တို့ပြောပြကြပါမယ်ခင်ဗျာ
လုံဆောင်စုကြည်အပေါ်ဆွဲဆိုထားတဲ့အကျင့်ပြက်ချစားမှုအမှုကိုတနည်းလာနေမှာမဆုံးဖြတ်သေးပဲတရားရုံးကရွှေ့ဆိုင်းလိုက်တယ်လို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူက AFP သတင်းဌာနကိုပြောပါတယ်အာဏာသိမ်းခဲ့ကစစ်တပ်ဟာဒေါအောင်ဆန်းစုကြည်ကိုဖမ်းဆီးခဲ့ပြီးပုံမှန်မျိုးမျိုးနဲ့တရားစွဲဆိုခဲ့တာပါနိုင်ငံတော်ရှုဝဲအုပ်တွေအကျင့်ပြက်ချစားမှုရွေးကောက်ပွဲအမှုအပါအဝင်ပုံမှန်မျိုးမျိုးနဲ့စွဲဆိုခဲ့တာဖြစ်ပါတယ်ဒီနေ့ဆုံးဖြတ်မဲ့အမှုကတော့ရခိုင်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းစီကနေအမေရိကန်ဒေါ်လာ6သိန်းနဲ့ရွှေ9ပိတ်သာကို3ကာခွဲယူခဲ့တယ်လို့စွပ်စွဲထားတဲ့အမှုဖြစ်ပါတယ်။ဒီကနေ့ဆုံးဖြတ်ချက်မချဘူးလို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းက AFP သတင်းဌာနကိုပြောပါတယ်။တရားရုံးကသတင်းလောက်တွေလာခွင့်မရှိသလိုရှေ့နေတွေကိုလည်းအမှုအကြောင်းမပြောဆိုရလို့စစ်ကောင်စီကပိတ်ပင်ထားပါတယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့စည်းရေးရအနာသိမ့်ပြီးကြတဲ့ကစိတ်ကောင်စီကတတ်ဖြတ်ခဲ့သူ1980ကျော်ရှိပြီးဖမ်းဆီးခဲ့သူ1000ကျော်ရှိပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့ဟာယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီနဲ့တွေ့ဆုံခဲ့ပြီးစစ်ရေးကူညီပုံမပေးဖို့ဂရိကဝတ်ပြုခဲ့ကြပါတယ်။ယူကရိန်းကအောင်မြင်နေတယ်လို့နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကပိုလန်နိုင်ငံမှာသတင်းထုတ်ထွေကိုပြောကြားခဲ့ပါတယ်။ရုရှားရဲ့စစ်ရေးရည်မှန်းချက်တောင်းကပြောတဲ့အခါရုရှားကကြာရှုံးနေပါတယ်ယူကရိန်းကအောင်မြင်နေပါတယ်လို့အန်တိုနီဘလင်ကင်ကပြောသွားခဲ့တာပါယူကရိန်းကတင့်လျော်တဲ့လက်နက်တွေနဲ့ပန်းကားတဲ့ထောက်ခံမှုကိုသာရရှိရင်အောင်မြင်နိုင်တယ်လို့ဘလင်ကင်ကဆိုပါတယ်ယူကရိန်းသမ္မတနဲ့သုံးနာရီကျော်တွေ့ဆုံခဲ့ရမှာခိမီလက်နက်တွေနဲ့လေကြောင်းရန်ကာကွယ်ရေးစနစ်ကိုအကူအညီပေးဖို့အမေရိကန်ဝန်ကြီးတွေကကတိကဝတ်ပြုခဲ့ကြပါတယ်အမေရိကန်ကနိုင်ငံခြားစစ်ရေးရန်ငွေဒေါ်လာတန်း913တန်းကိုယူကရိန်းနဲ့တခြားလက်တွဲပဲနိုင်ငံတွေကိုရုရှားကျူးကျော်စစ်ခုခံရေးအတွက်စစ်လက်ထက်ပစ္စည်းတွေဝယ်ဖို့ပေးသွားမှာဖြစ်ပြီးယူကရိန်းကအဲ့ဒီတဲကတန်း300ရရှိမှာဖြစ်ပါတယ်။ဂျာမနီနိုင်ငံရပ်စတိန်လေတပ်အခြေစိုက်စခန်းမှာအမေရိကန်နဲ့မဟာမိတ်တွေရဲ့အစည်းအဝေးကိုအင်္ဂါနေ့ကျင်းပဖို့ရှိပြီးယူကရိန်းရဲ့ကာကွယ်ရေးဆိုင်ရာရေးရှည်လိုအပ်ချက်ကိုအမေရိကန်ကာကွယ်ဝန်ကြီးရိုက်အော့စတင်ကတင်ပြမှာဖြစ်ပါတယ်။သူတို့နှစ်ယောက်ဟာယူကရိန်းကိုထပ်မံသွားရောက်ကြဖို့ရှိပါတယ်။ပြင်သစ်သမ္မတရွေးကောက်ပွဲမှာအီမန်နျူအယ်မက်ခရွန်ကလက်ရဆုံးသမ္မတလောင်းမရင်းလီပင်ကိုအနိုင်ရရှိသွားပါတယ်မက်ခရွန်က 58.5 ရာခိုင်နှုန်းမဲရရှိခဲ့ပြီးလီပင်က 47.5 ရာခိုင်နှုန်းရရှိခဲ့ပါတယ်နှစ်ပေါင်း20အတွင်းပြင်သစ်နိုင်ငံမှာဒုတိယကြိမ်ရွေးကောက်ခံရတဲ့ပထမအဦးဆုံးသမ္မတလည်းဖြစ်ပါတယ်2018ခုနှစ်လူမှုသဘောထားစစ်တမ်းအရလူကြိုက်အနည်းဆုံးဖြစ်ခဲ့ရာကကန့်ကွက်စာနှပ်ပြတာတွေရှိခဲ့ကြပေမဲ့ပြင်သစ်နိုင်ငံသားအများစုကCOVID-19 နဲ့ယူကရိန်းအချက်သေးလို့ကမ္ဘာအချက်သေးကိုရင်ဆိုင်ရမှာသူဟာအသင့်လျော်ဆုံးကောင်းဆောင်ဖြစ်တယ်လို့မကြခင်ကလောက်ခဲ့ကြတဲ့လူလူစစ်တမ်းတွေကပြောပါတယ်။မက်ခရွန်ဟာစိတ်ကြီးဝင်တတ်ပြီးတာမန်လူတွေနဲ့ကင်းကွာတတ်တယ်လို့လည်းလူလူကထင်မြင်ကြတာပါ။ at that lizard linnet that she baby, Nangaye, a level wadi pite, macron ha, you guys it by my yaya yashi on Tadman yaya, choosa, atu keva did. Number of Francois Alan Letterma, Siboy, when you pitch on a kedalo, anybody me got duha, banungama, usang yaga, low located, dubiole chipade. Macron at Lependo ye, mega, makwala, bime. The show mess and not shinriga, dugo, jailo, mohobe, lipengo, number of my pitch, sejalo, bigger daddy, made chipade. နှစ်ထောင်၂၁ခုနှစ်တွင်ကမ္ဘာတဝန့်စီးရေးအသုံးစိတ်ဟာအရင်ကမကြုံဘူးတဲ့အခြေအနေမျိုးနောက်တစ်ချိန်ထပ်တိုးလာတယ်လို့ဇူရီချေဆိုင်စတော့ခ်ဟ်မ်နိုင်ငံတကာငြိမ်းချမ်းရေးသုတေသနဌာနအတူအဖြင့်စီပရီကအစီအင်္ဂါစာထုတ်ပြန်ပါတယ်။ယူကရိန်းကိုကျူးကျော်တဲ့စီးရေးလှုပ်ရှားမှုတွေအတွက်ရုရှားနိုင်ငံဘက်ကစစ်အသုံးစိတ်တိုးမြင့်လာမျိုးဥရောပနိုင်ငံတွေဘက်မှလည်းအလားတူလှုပ်လာနိုင်တ bigger than it, drink Jamia sit, don't say, don't yet that mark, corn jag I know, tattoo get it, jaw, a seeing Kanzara, Popia Taraba. Natal the Sutta Kuni drink about one sit, don't say, Conanis that I do la jaw, nick at the Raja yet said, don't say her, knit at my goya and don't tola be. Don't need that die tat to la da jow. Dollar chosen not that my go billion tea yout bottava.
American and Yavan Yamavada seasoniko. Now I go nigani, say nighty. Nitometer seco kilohats singa linga tonya. Nitometer nestanga kilohats titish shakontonya. Nitometer don't send me.
ကီလိုဟတ်ကိုတုံးတုံး၅ရုပ်ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်မီတာ၁၉၀ကီလိုဟတ်စင်ငါခွန်ငါးကနေပြထုတ်လွှင့်ပေးနေပါတယ်ရှင်။တနင်္လာနေ့ညပိုင်းသတင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ကျမအင်ဂျင်နိုင်ပါ။သတင်းနှစ်ပတ်ပဲလိုတော့တဲ့ဖိလစ်ပိုင်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမယ်ကွယ်လွန်သူအာနာရှင် ဖာဒီနန်ဘွန်ဘွန်မာကော့စ်ဂျူနီယာနဲ့လက်ရှိဒုတိယသမ္မတလီနီရိုဘရီတိုတို့ကြားမှာအခြေအနေဖြစ်နေပါတယ်။၂၀၁၆ခုနှစ်ကပြုလုပ်ခဲ့တဲ့ဒုသမ္မတအတွက်ရွေးကောက်ပွဲမှာတော့လီနီရိုဘရီတိုကမာကော့စ်ဂျူနီယာကိုနှာတပြားအသာနဲ့ကတ်နိုင်ခဲ့တာပါ။ဒါနဲ့ပတ်သက်လို့မာကော့စ်ဘက်ကရွေးကောက်ပွဲလိမ့်လည်မှုအဖြစ်တိုက်ကြားခဲ့တယ်လို့ နောက်ပိုင်းမှာလည်းသမရရွေးကောက်ပွဲခုံရုံးမှာကန့်ကွက်ခဲ့ပါတယ်။တစိမ့်တပိုင်းပြန်လည်ရေးတွက်ရမှာတော့ရိုဘရီတိုကိုပေးတဲ့မဲရေးအတွက်ပိုးကြီးတိုးလာခဲ့ပြီးတဲ့နောက်လိမ့်နစ်အကြာမှာမဲလိမ်မှုဆိုင်ရာတရားစွဲဆိုမှုကိုတရားရုံးကပယ်ချခဲ့ပါတယ်။မာကော့စ်ဂျူနီယာရဲ့ဖခင်အာနာရှင်ဟောင်းဖာဒီနန်မာကော့စ်ဟာအကျင့်ပြတ်ခြားစားမှုလူခွန်ရေးချိုးဖောက်မှုတွေကြောင့်1964ခုနှစ်မှာလူတ ပွဲမှာတော့မာကော့စ်ဂျူနီယာကရှေ့ကပြေးနေပါတယ်။လက်ရှိဒုသမ္မတလူခွင့်ရေးရှေ့နေလီနီရိုဘရီโดကနောက်ကနေလိုက်နေပါတယ်။ဧပြီလကထုတ်ပြန်တဲ့မက်ရှလာတင်ပြုလုပ်ခဲ့တဲ့လူထုစစ်တမ်းမှာတော့မာကော့စ်ဂျူနီယာက56ရာခိုင်နှုန်းနဲ့ဦးဆောင်နေပြီးရိုဘရီโดကတော့27ရာခိုင်နှုန်းရှိနေပါတယ်။အဲ့ဒီစစ်တမ်းမှာပဲဒုတိယသမ္မတနေရာအတွက်လက်ရှိသမ္မတဒူတာတေးရဲ့သမီးရိုဒီဂိုဒူတာတေးက56ရာခိုင်နှုန်းရနေကြောင်းဖော်ပြထားပါတယ်။ကိုဗစ်ကူးစက်မှုနှုန်းမြင့်တက်နေတဲ့အတွက်ပြီးခဲ့တဲ့သတင်းပတ်တွေထဲအသွားအလာတွေပိတ်ထားတဲ့တရုတ်နိုင်ငံရှန်ဟိုင်းမှာတနည်းအနေနဲ့ကကိုဗစ်ကြောင့်သေဆုံးသူ39ယောက်ရှိပါတယ်။တရုတ်နိုင်ငံမှာကိုဗစ်ကူးစက်မှုထိန်းချုပ်ဖို့ Zero COVID မူဝါဒနဲ့တင်းကျပ်တဲ့ပိတ်ဆို့ကန့်သတ်မှုတွေချမှတ်လူအစုလိုက်ရောဂါစမ်းသပ်မှုတွေကိုလည်းပြုလုပ်နေပါတယ်။စီးပွားရေးအချက်အချာကြတဲ့ရှန်ဟိုင်းအပါအဝင်တည်နေတော်တော်များများမှာကူးစက်မှုတွေမြင့်တက်နေတာပါ။ကူးစက်မှုဗဟိုချက်ဖြစ်နေတဲ့ရှန်ဟိုင်းကိုဧပြီလအစောပိုင်းကတည်းကအသွားလာတွေကန့်သတ်ထိန်းချုပ်ထားတဲ့ကြားကဒီကနေ့ COVID ကြောင့်သေဆုံးသူ39ယောက်ရှိတယ်လို့ကျန်းမာရေးဌာနကထုတ်ပြန်ပါတယ်။ Social Media Twitter ကိုကိုယ်ပိုင်အဖြစ်ဝယ်ယူဖို့Tesla ကားကုမ္ပဏီအမှုဆောင်အရာရှိချုပ် Elon Musk ရဲ့ကမ်းလှမ်းချက်နဲ့ပတ်သက်လို့တနင်္လာနေ့အစောပိုင်းက Twitter ကုမ္ပဏီဘုတ်အဖွဲ့နဲ့ Elon Musk တို့ကြားဆွေးနွေးညှိနှိုင်းခဲ့ကြောင်း The New York Times သတင်းစာကဖော်ပြခဲ့ပါတယ်။ Twitter ကို American Dollar 46.5 billion နဲ့ဝယ်ယူမဲ့ကိစ္စအတွက်သဘောတူညီချက်ရရင်ညှိနှိုင်းဖို့ကုမ္ပဏီဘုတ်အဖွဲ့ကိုဖိအားပေးနေကြောင်းပြီးခဲ့တဲ့သတင်းပတ်အတွင်း Musk ကပြောကြားခဲ့တာပါ။ ဒီအခြေအနေတွေကိုသိနေပြီးနာမည်မဖော်လိုတဲ့လူတွေရဲ့ပြောကြားချက်ကိုကိုးကားပြီးဒီ New York Times ကဖော်ပြထားရမှာတော့တကယ်လို့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့မယ်ဆိုရင်အချိန်ကြာနဲ့ကုန်ကြစရိတ်တွေအပါအဝင်အသေးစိတ်ဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။ဒါအပြင်အခြေအနေတွေဟာချောမွေ့ပြီးညံဆန်နေကြောင်းလည်းအဲ့ဒီလူတွေကပြောပါတယ်။Twitter ဘက်ကတော့အရင်ကအခုလိုတဦးတယောက်က social media ကိုတင်ပိုက်မဲ့ကိစ္စအပေါ်စန့်ကျင်ခဲ့ပေမဲ့နောက်ပိုင်းမှာ Elon Musk နဲ့ညှိနှိုင်းမှုတွေလုပ်နေကြောင်း The Wall Street သတင်းစာနယ်ကအရင်ဆုံးဖော်ပြခဲ့တာပါ Twitter company ဘက်ကတော့တစုံတရာမှတ်ချက်ပေးခြင်းမရှိပါဘူးနိုင်ငံတကာအာကာသစခန် ISS ကိုသွားတဲ့ပထမဆုံးပုဂ္ဂလိကအာကာသလေးလာရေးအဖွဲ့ဟာအခုတနင်္လာနေ့မှာတော့ကမ္ဘာမြေကိုပြန်လည်ထွက်ခွာလာပါပြီ။နှစ်ပတ်ကြာဒီသိပ္ပံလေးလာရေးအဖွဲ့ကိုအာကာသဆိုင်ရာစီးပွားရေးကုမ္ပဏီတစ်ခုကဆင်းလွတ်နိုင်ခဲ့တဲ့အတွက်သမိုင်းနှစ်တိုင်တစ်ခုဖြစ်ချီးကျူးခံခဲ့ရပါတယ်။ Exxon အာကာသကုမ္ပဏီအဖွဲ့ဝင်၄ဦးပါတဲ့ဒီအဖွဲ့ဟာSpaceX ကုမ္ပဏီရဲ့ Dragon အာကာသယာဉ်ငယ်ကိုတုံးပြီးတနင်္လာနေ့အစောပိုင်းကနိုင်ငံတကာအာကာသစခန်းကနေပြန်လည်ထွက်ခွာလာတာပါ။နာရီပေါင်း16နာရီကြာမဲ့ဒီအာကာသယာဉ်ရဲ့အပြန်ခီးစဉ်ဟာအားလုံးအဆင်ပြေချောမွေ့ခဲ့မယ်ဆိုရင်တနင်္လာနေ့ညနေပိုင်းမှာပြန်လည်ရောက်ရှိလာမှာဖြစ်ပြီးဒီယာဉ်ငယ်ဟာ Atlantic သမုဒ္ဒရာထဲကိုလေပြင်းနဲ့ဆင်းသက်မှာပါ။အခုအပြန်ခီးစဉ်ကိုအရင်သတင်းပတ်ထဲစတင်ဖို့စီစဉ်ထားပေမဲ့ရာသီဥတုဆိုးရွားမှုကြောင့်ရက်အတန်ကြာထိဆိုင်ခဲ့ရပါတယ
်။နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့မအင်ဂျင်နီယာတို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ VOA American အတန်ကနေတင်းလာညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။တရချင်တို့အနေနဲ့ VOA မြန်မာပိုင်းကိုအကြံပြုစာတွေပေးပို့ခြင်းကြတယ်ဆိုရင်တော့bunnies@vnews.com ကနေရေးသားပေးပို့လို့ရနိုင်ကြပါခင်ဗျာ။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးတော့မှာမို့ပထမဆုံးကရင်ပြည်နယ်အတွင်းကကျေးရွာတချို့ကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတဲ့သတင်းကိုပြောပြပါမယ်။ကရင်ပြည်နယ်ကြာရင်စစ်ကြီးမြို့နယ်ခလဲတကွန်တိုင်းကျေးရွာဘက်ကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့လှမ်းပစ်နေတာကြောင့်ဒေသခံတွေထောင်ထဲချီဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြရပါတယ်။ရောဘတ်ချန်ဥယျာဉ်ကြာနေတဲ့ပုံရှောင်နေတဲ့ဒေသခံတွေစစ်တပ်စစ်ကြောင်းနဲ့တိုးလို့လူ၁၀ကနားလောက်အဖမ်းခံလိုက်ရတယ်လို့လည်းဒေသခံတွေက VOA ကိုပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မခင်ဖြူထွေးကပြောပြပေးပါမယ်ခင
်ဗျ။ချိုင်းစစ်ကြီးမြို့နယ်ခလဲတကွန်တိုင်းကျေးရွာရဲစခန်းသားမှာဧပြီလ23ရက်နေ့ကစစ်ကောင်စီတပ်ဖွဲ့တွေနဲ့နေနီကန်ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်ခလဲတကွန်တိုင်းကျေးရွာဘက်ကစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့မကြမကြပစ်ခတ်နေတာဖြစ်ပါတယ်။မူဒီနယ်မူရုံမြို့နယ်အပိကျေးရွာမှာအခြေစိုက်တဲ့အမြောက်တက်318တရင်ကနေစေမိုင်လောက်ဝေးတဲ့ခလဲတကွန်တိုင်းကျေးရွာဘက်ကိုလက်နက်ကြီးတွေနဲ့လှမ်းပစ်ခတ်နေတယ်လို့ရွာကနေကပြောပါတယ်။ဒါကြောင့်ဧပြီလ24ရက်တနင်္ဂနွေနေ့ကထောင်နဲ့ချီတဲ့ဒေသခံတွေဒေးလူရွာကိုထွက်ပြေးတင်းရှောင်နေကြပါတယ်။ရောဘတ်ချန်ဥယင်ချန်တွေထဲမှာပုန်းရှောင်နေကြတဲ့ဒေသခံတွေစစ်တပ်စစ်ကြောင်းနဲ့ဒီကနေ့တိုးလို့လူ၁၀ကနန်းလောက်အဖမ်းခံလိုက်ရတယ်လို့လည်းလုံခြုံရေးအရအမည်မဖော်လိုတဲ့ဒေသခံတူက VOA ကိုပြောပါတယ်။
သူဒီချမ်းမြောင်းမြင့်တောင်ကလေးရတယ်ပြီးတော့ဥတော်ကတက်နေနေချင်းမှာပေါ့သူတို့စစ်ကြောင်းတက်လာတာရှိတယ်ချမ်းမြောင်းတောင်ကလေးနောက်ကျတော့မှဇော်လန်းနေတော့ဖြစ်ခြင်းနဲ့တက်လာတာရှိတော့ကလတကတော်ရဲ့အမတ်ပဲဒီဆောင်နေတောင်းတယ်ရဲ့တောင်းချင်မှာရှိတဲ့ဒီဘာဘာချန်တို့ဥချန်တို့မှာတခြားကြတဲ့လူတွေပြတော့အရင်ကကဲစီးခေါ်ဆောင်ကြတာရတဲ့ရှိတယ်ဘောနော်တခြားကြော်လာမပါလိုက်နဲ့လင်းငယ်တွေပါတဲ့ဒီလင်းငယ်တွေရှိတဲ့လူတွေကပြန်တော့လှုပ်ပြေးတယ်လို့ကြားတယ်
ဒီကဧပြီလ23ရက်နေ့ကတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြောင့်အမျိုးသမီးတဦးသေဆုံးပြီးတအုပ်ထက်မနည်းပြင်းထန်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရဲစခန်းရှိဖြတ်သွားမိသူတယောက်လည်းသေနတ်ထိမှန်ခဲ့ပါတယ
်။အရင်တနေ့ကလည်းလက်နက်ကြီးကတစ်ချက်နှစ်ချက်ကြားပြီးတော့မနေ့ကနေ့ကနေ့လောက်ကကျွန်တော်တို့သိရတော့ဒီစစ်တပ်ရေးစခန်းလေးတော့လောရဲကျွန်တော်ဖြတ်ပစ်တာလုပ်ခဲ့တာအလုံးကြီးတွေရောလက်နက်ချင်းလက်နက်ငယ်သုံးနာရီကညနေ9နာရီလောက်ပြီပေါ့။ဒါကမင်းရဖြစ်နေတာတော့ရပ်သားကြည့်ဒီကိုလက်မပြောဆုံးရတယ်ဒီဟိုရက်ဆန်ချက်မျိုးပြခံရတာကတော့ခရောက်သူကတော့လက်ခံရရတာပေါ့ခံရခြိကြတဲ့ရတယ်နောက်ရပ်သားကြည့်ဒီတရားမျိုးကတော့ဟိုပြခံစဉ်းထန့်တယ်ရတာပေါ့နော
်လက်နဲ့ချီးတွေဥယျာဉ်ခြံတွေတွေနေအိမ်တွေဘက်မှာချရလို့ပျက်စီးမှုတွေရှိတယ်လို့ရွာကန်ကပြောပါတယ်လက်နဲ့ချီးပြခံမှုကြောင့်ခလဲတကွန်တိုင်းနန်းတိုက်ထွန်းပူလိန်စတဲ့ပဝင်းချင်းကြီးရွာကထောင်ထဲချီတဲ့ဒေသခံတွေဘေးလွရာကိုထွက်ပြေးတင်းရှောင်နေကြရတယ်လို့နောက်ထပ်ရွာခံတူကပြောပါတယ်
အခုလက်ရှိတော့ဒီရွာထဲမှာလူတွေမရှိတော့တော့ပဲတော်တော်များများကဆွတ်သွားပြီပေါ့နော်။ဒီမနေ့ညကလေးကကိုလက်နဲ့ကြည့်တန်လေးကြားပြီးတော့ဒီတချို့လော်ဘာချန်ထဲမှာကြားတာမရှိတယ်လေ။အဲကျွန်တော်လုံချုံတော့အဲ့ဒါကျွန်တော်ဒီမနေ့ဆိုလို့ရှိကျွန်တော်ကတော့ရွာတော်တော်များများအကောလုံးကြီးပါပေါ့နော်။ရွာထဲကထွက်သွားကြတယ
်။ကျွန်တော်ဆိုအဲ့ဒီနေရာတွေဘက်မှာတိုက်ပွဲတွေရက်ဆိုင်နေပါတယ်။ဒါပေမဲ့စစ်ကောင်စီတပ်တွေဘက်ကအရက်သားပြည်သူတွေရှိရာဘက်ကိုလက်နဲ့ကြည့်လက်နဲ့ငယ်တွေနဲ့ပြစ်ခတ်နေတာကြောင့်ထောင်နေချီရဲ့ဒေသခံတွေလက်ရှိအခြေအထိဘေးလွတ်ရာကိုထွက်ပြေးနေကြရပြီးနီးစပ်ရာဆွေမျိုးအိမ်တွေနဲ့တောတောင်တွေထဲပုန်းအောင်နေကြရပြီးအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြပါရဲ့ရှင
်။မှတ်ကင်ပြထွေးတင်ပြပေးခဲ့တာပါခင်ဗျာ။ VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ဆက်မျက်နှာတို့ကနေလည်းအတန်လွတ်နေတဲ့အချိန်နဲ့တပြေးညီဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါရခင်ဗျာ။အခုဆက်ပြီးတော့စကိုင်းတိုင်းအတွင်းကြေးရော်တွေကိုစစ်ကောင်စီတပ်တွေမိရှုနေတဲ့တဲ့င်းကိုပြောပြပါမယ်။စကိုင်းတိုင်းတဲ့ကရွှေဘိုခရိုင်ဝက်လက်မြို့နယ်တွေကကြေးရွာတချို့ကိုစစ်ကောင်စီတပ်ကအနေနဲ့ရှင်းလင်းလာမှာနေအိမ်တချို့မိရှုခံရပြီးအရသားတည်ဆုံးမှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းအထက်ပိုင်းဝန်းတုံမြို့နယ်တွေကကြေးရွာ၉ရွာလည်းမိရှုခံရပြီးကြေးရွာသား2000ခွဲလောက်အိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ်။စကိုင်းတိုင်းတွင်းကစစ်ပြေးဒုက္ခတွေအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မဆုမုံကပြောပြပေးပါမယ်ခင်ဗျာ။
စကိုင်းတိုင်းဝက်လက်မြို့နယ်တွေကကြေးရွာတချို့စီကိုစစ်ကောင်စီတပ်တွေဟာမနေ့ဧပြီလ24ရက်ညကလေးကဝင်ရောက်လာပြီးလူနေအိမ်တွေကိုမီးရှို့ဖျက်ဆီးတာတွေလုပ်နေတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ရုံးမင်ကုံကြေးရွာမှာတော့လူငယ်2ဦးအသက်ခံလိုက်ရတယ်လို့ထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပြပါတယ်
။မနေ့ကစကားတွေအင်းကအလုံးကြီးနဲ့စစ်ကြောင်းစထိုးတယ်စစ်စိမ်ကြေးရွာကိုမီးရှို့တယ်အခုအချိန်မှာရုံးမင်ကုန်ကြီးရွာကိုမင်းများစီကြောင်းစားလောက်နော်ကိုတို့ခွဲတယ်ဒီကင်းကိုတိတ်ဆောင်နေတယ်အင်းကတော်တော်များတယ်အခုရုံးမင်ကုန်ကိုမီးရှို့နေတယ်မင်းများဖမ်းပြီးတဲ့ကလေး၃ယောက်ကတယောက်ကတော့သူ့ကိုယ်နဲ့ထွက်ပြီးတော့လွတ်သွားတယ်နှစ်ယောက်ကတော့အသက်ခံရတယ်အစီအရာမီးရှို့နေတယ်ဖြစ်နေတယ်သူ့ဘက်ကအင်းအားကအခုတို့မန်းလေးမရိယာဘက်ကနေပြီးတော့ကားကြီးနဲ့လာတာလာပြီးမှတခါရှေးမကားကိုတင်းမောနဲ့ကူးအင်းအားကခမကြီး၃ရကျော်
ရုံးမင်ကုံကျေးရွာနဲ့တစ်စိတ်ကျေးရွာမှာမီးရှို့ဖျက်ဆီးခံရတဲ့လူနေအိမ်ကြီးကဘလောက်ထိရှိနေလဲဆိုတာကိုတော့အတိအကျမသိရသေးပါဘူး။ခပ်ပြေးတိမ်းရှောင်နေကြရတဲ့ဒေသခံပြည်သူတွေအနေနဲ့သူတို့ရဲ့နေအိမ်တွေစီပြန်ဖို့ပါခက်ခဲနေတယ်လို့ဒေသခံပြည်သူတဦးကပြောပါတယ်
။ဒီသားဆိုင်တွေကတော့မင်းကြီးတွေရဲ့ရွာကြီးချုပ်ဆက်တွေအကုန်လုံးကြီးတယ်သူတို့စောက်ဝင်လာပြီးလက်နက်ကြီးနဲ့အကုန်ပြန်ပြစ်တော့လေ။အကုန်လုံးခပ်ပြေးတိမ်းရှောင်နေကြရတယ်။တော်ရည်မှာပုံပြတ်နှံ့နေတယ်ပေါ့အရင်တုန်းကတခါဝင်နေတဲ့အဲဒီကတော့မီးမရှို့အင်းကြီးဟိုဆရာသူတို့လိုချင်တာလေးရှာဖြစ်ပြီးအခုကဗာစီကြောင်းမှမရှိရဲဟိုတော့မဖြစ်သေးတဲ့ကိုသူတို့ကအခုကတက်တက်ကိုစီကြောင်းထုတ်ပြောလာပြီးမီးရှို့
စကိုင်းတိုင်းဝက်လက်မြင့်နေတဲ့ကခြေရွာလေးစီကိုစစ်ကောင်စီတပ်တွေကဝင်ရောက်လာပြီးနယ်မြေရှင်းလင်းရေးတွေလုပ်တာနောက်ဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့အပြန်အလှန်ပစ်ခတ်တာတွေခက်စိတ်စိတ်ဖြစ်နေပေမဲ့အခုမီးရှို့ခံရတဲ့ရွာနှစ်ရွာမှာတော့အပြန်အလှန်တိုက်ခိုက်မှုတွေမရှိဘဲစစ်ကောင်စီဘက်ကဝင်ရောက်စီးနင်းတာလို့ဒေသခံတွေကပြောပါတယ်။လူခွင့်ရေးအဖွဲ့တွေနဲ့စစ်ဆောင်တွေကိုကူညီပေးနေတဲ့အဖွဲ့တွေကပြုစုထားတဲ့စည်းရုံးအရာစကိုင်းတိုင်းဝက်လက်မြင့်နေတဲ့မှာ2021ခုနှစ်မေလကနေစပြီးအခု2022ခုနှစ်ဧပြီလဒုတိယပတ်အထိမီးရှို့ဖျက်ဆီးခံလိုက်ရတဲ့လူနေအိမ်ကြီးပေါင်းက300နီးပါးအထိရှိထားပါတယ်။ဒါကတော့ဝက်လက်မြို့နယ်ကအခြေအနေဖြစ်ပါတယ်။စကိုင်းတိုင်းအထက်ပိုင်းဝင်းတုံနဲ့ကောလင်းကျမှာတော့ဝင်းတုံမြို့အပိုင်းစိန်လေရွာအနီးမှာလည်းဧပြီလ22ရက်နဲ့23ရက်ဒီမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ကြားနှစ်ဖက်တိုက်ပွဲတွေအပြင်းထန်ဖြစ်ပွားပါတယ်။အဲဒီနောက်မှာတော့တိုက်ပွဲတွေဖြစ်ပွားနေတဲ့အနီးကကျေးရွာ၉ရွာကိုစစ်ကောင်စီဘက်ကမီးရှို့ဖျက်ဆီးတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုမျိုးတိုက်ပွဲတွေပြင်းထန်ပြီးတော့စစ်ကောင်စီကနေအိမ်တွေကိုမီးရှို့ခံလိုက်ရတဲ့အတွက်အနီးနားကျေးရွာ40နီးပါးကတောင်းနဲ့ချီတဲ့ဒေသခံပြည်သူတွေထွက်ပြေးတိမ်းရှောင်နေရတယ်လို့ဝင်းတို့ဒေသခံတူကပြောပြပါတယ်
။စိတ်နေရအခုပထမအုပ်ချုပ်ရှုတယ်။ပြီးတော့တပြေးလာချမ်းစုအုပ်ရှိခုံကြောက်ပေါခုံအလေကုံနဲ့အောင်ကုံအပါဝင်ကျောင်းမကုံတို့ကိုမီးရှို့ခဲ့တယ်ကြာသူတို့တွေကဟုတ်ကဲ့ကြေးရကိုးရကြဟုတ်ကဲ့ဒုက္ခတွေကတော့အခုရွာပေါင်းလည်းဝန်တုံမြို့နယ်ရဲ့ဆောင်ကျန်းမာရှိတဲ့ရွာပေါင်း40နီးပါးကစစ်အဲစစ်အခုထပ်ပြီးတင်းချောင်းနေရတယ်ပေါ့နော်အဲစစ်ဘေးရှောင်ပြည်သူပေါင်း 15,000 ခန့်တူလာပြီဗ
ျအခုလိုမီးရှို့ခံရတာဟာဝန်တုံမြို့နယ်ထဲမှာပထမဆုံးမီးရှို့ခံရတာဖြစ်ပါတယ်မီးရှို့ခံရတဲ့ကျေးရွာ၉ရွာကနေအိမ်ဘလောက်လောင်ကျွမ်းသွားတယ်လဲဆိုတာကိုတော့အတိအကျမပြောနိုင်သေးဘူးလို့ဒေသခံတွေကပြောပါတယ်ဒီကနေ့ဧပြီလ25ရက်နေ့မှာလဲဝန်တုံမြို့နယ်အလုံးတောင်အနီးမှာ
ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဆက်ရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်ဒီလိုနေအိမ်တွေမိရှုခံရတာတိုက်ပွဲတွေဖြစ်ပွားနေရတဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးစကိုင်းတိုင်းထပ်ပိုင်းဖြစ်တဲ့ဝန်းသူကောလင်ပင်လယ်ဘူးစာတဲ့မြို့တွေကိုအင်တာနက်တွေဖြတ်တောက်ထားတာလာနဲ့ချီပြီးကြာမြင့်နေပြီးတယ်လီဖုန်းဆက်သွယ်မှုတွေမ
ကျွန်တော်တို့ရဲ့ဒီသတင်းကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးတော့အင်းစိန်ထောင်ကနေနိုင်ငံရေးအကျဉ်းသားတွေကိုနေထောင်နေပြောင်းနေတဲ့သတင်းကိုပြောပြပါမယ်ရန်ကုန်အင်းစိန်အကျဉ်းထောင်ကနေနိုင်ငံရေးအကျဉ်းသားတချို့ကိုတနေ့နေ့ငွေနေနေကစပြီးတော့နေအကျဉ်းထောင်တွေစီကိုပြောင်းရွှေ့နေတယ်လို့မိသားစုဝင်တွေနဲ့တရားရုံးနဲ့နေဆက်သူတွေကပြောပါတယ်ပြောင်းရွှေ့တဲ့ဥယျာဉ်ဟာရာချီရှိန ပြပေးမှာပါခင်ဗျာ
ဆရာလာတင်ပြီးနောက်ပိုင်းနိုင်ငံရေးအမှုတွေနဲ့ဖမ်းဆီးခံထားရသူအများအပြားအကျဉ်းချနေတဲ့ရန်ကုန်အင်းစင်ထောင်ကနေနိုင်ငံရေးအကျဉ်းသားတချို့ကိုဧပြီလ20ရက်နေ့ကစပြီးတော့နေထောင်တွေကိုပြောင်းရွှေ့နေတယ်လို့ထောင်ပြောင်းခံရသူတွေရဲ့မိသားစုဝင်တွေကပြောပြပါတယ်ထောင်ပြောင်းရွှေ့ခံရတဲ့ဥယျာဉ်ဟာရရှိရှိတယ်လို့ရှေ့နေတူကပြောပါတယ်အဲ့ဒီထဲမှာရန်ကုန်တက္ကသိုလ်ကျောင်းသားများတက္ကသိ
ပြောင်းရအောင်အဲဒီကျွန်တော်တို့ကတော့အဲ့လောက်ပဲဒီကျန်တာရဲ့လက်လမ်းမှီအဲ့ထဲမှာတော့ဟိုအရေးကြီးတဲ့ငါးငါးပါဘုံပေါ့နော်ဒီငငယ်ပုံမှန်တွေနဲ့ချထားတယ်တောင်းကတမကကောင်းကောင်းကြီးတွေအစာကြီးကြီးတဲ့ပုံပုံတွေပါသွားတယ်လို့အဲ့လိုပြောပြထားတယ်အင်းစိတ်ဆောင်ကနေပြောင်းရွှေ့ခံရတဲ့နိုင်ငံရေးအကျဉ်းသားအများစုဟာတိုက်ဥထောင်တရားဝရီထောင်တွေစီကိုပြောင်းခံရတာဖြစ်ပြီးတော့တခြားရဝေးထောင် ပြည်နယ်ကရင်ပြည်နယ်ဘက်ပြောင်းရွှေ့ခံရသူတွေလည်းရှိပါတယ်။တပ်မတော်ပြုတ်ခွဲအောင်ဆုံးဆောင်မှုပုံမှန်900ကကြာချင်းနဲ့တားအငယ်ကိုချိန်မြော့အကျဉ်းထောင်ကိုရုတ်တရက်ပြောင်းရွှေ့လိုက်တာမို့
အတော်လေးအခက်အခဲကြုံနေတယ်လို့ဗီဒီယိုအေကိုပြောပြပါတယ်။သူကမတရားလုပ်ကြဘူး။ကျွန်တော်ကဘာပြောလို့ရအောင်။အဓိကအတရားဟိုရှင်းရင်းပြောရရင်ဟိုတတ်မပြစ်တာပဲကြည့်နဲ့နေရတာ။အခုလည်းအဲ့လိုတွေဖြစ်မှာဆိုလို့အသေးတန်နောက်ကနေလိုက်သွားတာ။မနေ့က3ညကျော်တည်းထုတ်သွားတာ။စိတ်တောင်းပါနဲ့။3ညကျော်ထုတ်သွားတယ်အဲ့ဒီရောအဲ့ဒီတိုင်းမရောဘူး။ယောက်ျားလေးရောက်နေ30နဲ့နှစ်ယောက်မိန်းကလေး20နဲ
ကျင်းထောင်တွင်မှာထားရှိရမယ့်အကျဉ်းသားဦးရေပမာဏကျော်လွန်နေတာမှုပြောင်းရွှေ့တာဖြစ်တယ်လို့အမည်မဖော်လို့တဲ့အကျဉ်းဦးစီးဌာနကဝန်ထမ်းတယောက်ကပြောပါတယ်။နောက်ထပ်လည်းအပြောင်းအရွှေ့တွေလှုပ်ဖို့ရှိတဲ့အပြင်အင်းစိန်သားမကတနင်္ဂနွေလုံးကအကျဉ်းထောင်တွင်မှာပါအပြောင်းအရွှေ့တွေလှုပ်ဖို့ပြင်ဆင်နေတယ်လို့သူကပြောပါတယ်။အင်းစိန်ထောင်တွင်နိုင်ငံရေးအကျဉ်းသားတွေများပြလာပြီး
အကျဉ်းထောင်တွင်ဖိနှိပ်မှုတွေကိုစတင်တဲ့စုဝေးပုံကမှုတွေဖြစ်လာမှာစိုးရိမ်လာကြောင်းအခုလိုမျိုးနိုင်ငံရေးအကျဉ်းသားတွေကိုပြောင်းရွှေ့တာဖြစ်နိုင်တယ်လို့ရှင်းနေကလည်းသူ့ရဲ့အမြင်ကိုခုလိုပြောပြပါတယ်။နောက်တစ်ခုကကြတော့ဒီနိုင်ငံရေးအမှုနဲ့ပတ်သက်တဲ့လူတွေကြတော့ထောင်ထောင်ထဲမှာဖြစ်ခဲ့လာရင်ထောင်ရင်းအုပ်ချုပ်ရတာဖြစ်ခဲမှုရှိတဲ့အတွက်အဲ့လိုမျိုးနိုင်ငံရေ
ပါအဝင်တခြားအကျဉ်းထောင်တွေမှာတော့ထောင်ပြောင်းတဲ့တည်မကြရသေးဘူးလို့ဒိတ်နေရာကတရားလွှတ်တော်ရှင်းနေပေးကပြောပါရယ်မြန်မာနိုင်ငံမှာဆရာနာတင်ပြီးနောက်ပိုင်းဖန်စီချုံနောက်ခံထားရတဲ့ထဲကအများစုဟာအင်းစင်အကျဉ်းထောင်မှာဖန်စီခံထားကြရတာပါအကျဉ်းသားတွေပြစ်သိမ်းနေထိုင်နေကြရတဲ့အင်းစင်ထောင်တွေမှာထောင်အာဏာပိုင်တွေကအကျဉ်းထောင်လက်ဆွဲနဲ့မညီတဲ့ဖိနှိပ်မှုတွေလှုပ်ဆောင်နေတယ်လို့
ကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးတော့ဖမ်းဆီးကျဉ်းချခံထားရတဲ့အသက်18နှစ်အရွယ်လူငယ်တွေညှဉ်းပန်းနှိပ်စက်ခံရတယ်ဆိုတဲ့သတင်းကိုပြောပြပါမယ်နိုင်ငံရေးဥပဒေပုံမှန်တွေနဲ့ရန်ကုန်တန်လျင်လူငယ်ထင်းသိမ်းစခန်းမှာဖမ်းဆီးအကျဉ်းချခံထားရတဲ့အသက်18နှစ်အရွယ်လူငယ်တွေကိုစခန်းတာဝန်ခံတွေကမကြာခဏဆိုလိုရဲနဲ့တာတွေရှိနေတယ်လို့သူတို့ရဲ့မိသားစုဝင်တချို့က VOA ကိုပြောပါတယ်ဒီထင်းသိမ်းစခန်းမှာရန်ကုန်တပ်ငန်းတွေဖမ်းဆီးခံထားရတဲ့အသက်18နှစ်အရွယ်လူငယ်အများအပြားရှိနေပြီးသူတို့အမှုကိုရင်ဆိုင်ဖို့လဲလှနဲ့ချီပြီးစောင့်ဆိုင်းနေကြပါတယ်လူမှုဝန်ထမ်းဦးစီးဌာနအရာရှိတဦးကတော့ဖမ်းဆီးထင်းသိမ်းထားတဲ့လူငယ်တွေကိုရိုက်နဲ့ညှဉ်းပန်းတာတွေလုပ်ခွင့်ပေးမထားကြောင်း VOA ကိုပြောပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ကိုငင်းညာပြောပြပေးပါမယ်ခင်ဗျာ
ရန်ကုန်တိုင်းတန်လျင်မြို့နယ်မှာရှိတဲ့တန်လျင်လူငယ်ထိမ့်သိမ်းရေးစခန်းမှာ စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဆန္ဒပြမှုတွေကြောင့်လူငယ်ရာခနန်းဖမ်းဆီးခံထားရပါတယ်။နိုင်ငံရေးအမှုတွေနဲ့ဖမ်းဆီးခံထားရတဲ့လူငယ်တွေကိုစခန်းတာဝန်ခံတွေကမကြာခဏဆိုသလိုရိုက်နှက်နိုင်ငံစီးနှင်ပြုလုပ်နေတယ်လို့သူတို့ရဲ့မိသားစုဝင်တဦးကဗီအိုအေကိုပြောပါတယ်။နိုင်ငံခံရတဲ့လူငယ်တချို့ကသူတို့မိသားစုတွေစီကိုဆက်သွယ်အကြောင်းကြားပြီးဒီထိန်းသိမ်းစခန်းကအခြေအနေတွေကိုပြောပ င်ဆိုင်တယ်။တင်အားရိုက်ပြီးတော့မအောင်မှုတွေရိုက်တယ်။ကျိန်လုံးတွေပါတယ်၊နံပါတ်တုပ်တွေပါတယ်။ဘာရိုက်တယ်၊တစ်ဖက်စီရိုက်တယ်၊ရိုက်ပြီးတော့ကလေးတွေနာနေတာဟောက်ဒိုက်ထုတ်တပီခိုးခိုင်းလိုက်ဘူး။တရားဟိုလေအချက်50နေပါလောက်ကိုတမခံရတယ်ကို။ဒါလည်းဟိုကျွန်တော်သတင်းကြားပြီးတော့အခုဆိုမောင်လေးနဲ့ကအဆက်ဆက်လုံးဝပြတ်သွားတယ်ကို
။တန်လေးလူငယ်ထိမ့်သိစခန်းမှာနိုင်ငံရေးလှုပ်ရှားမှုနဲ့ဖမ်းဆီးခံရတဲ့လူငယ်တွေအခုလိုမကြာခဏရိုက်နှက်ခံနေရတယ်လို့လည်းသူကပြောပါတယ်လူမှုဝန်ထမ်းဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးဒေါက်ခင်မေနုကတော့လူငယ်ထိန်းသိမ်းရေးစခန်းတွေကိုရောက်လာတဲ့ဘသူမဆိုရိုက်နှက်တာမျိုးမလုံဆောင်ရဘူးဆိုတာညွှန်ကြားထားကြောင်း VOE ကိုပြောပါတယ
်။ဟိုညွှန်ကြားရေးမှူးတော်ဝန်ကြီးတွေ့ဝင်ရောညွှန်ကြားချက်တွေထွက်လာတာအဲ့လိုကြားရင်ပြဿနာကြီးတက်တက်လုံးလုံးဘသူမှမရိုက်ဘူး။အဲ့ဒီနိုင်ငံရေးနယ်ပဲလာလာငားငားနယ်ပဲလာလာခိုးမှုနယ်ပဲလာလာလူသားမှုနယ်ပဲလာလာကလေးတွေကိုမကြိုက်ရဘူးဆိုရင်ညှားချက်ကိုထွက်ထားတာပြဿနာကြီးတက်တက်လုံးလုံးလေအဲ့တော့ကြိုက်လို့ရှိရင်လည်းတနည်းနည်းနဲ့ပြန်တွေးလို့ရှိရင်ဒီတရားကအရေးယူတာ
တန်လင်းလူငယ်ထိမ့်သိမ်းစခန်းမှာလောလောဆယ်ဖမ်းဆီးထိမ့်သိမ်းခံထားသူလူငယ်အယောက်200လောက်ရှိနေပြီးတော့အများစုကစစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရသူတွေပါသူတို့ရဲ့အမှုတွေကိုမြို့နယ်အလိုက်ကလေးငယ်တရားရုံးတွေမှာကြားနာစစ်ဆေးရမှာဖြစ်ပေမဲ့လည်းအများစုရဲ့အမှုတွေကိုအခုချိန်အထိစတင်ကြားနာတာမရှိသေးဘူးလို့စုံစမ်းသိရပါတယ်။လူငယ်တယောက်ရဲ့မိသားစုဝင်တဦးကအခုလိုပြောပါတယ်
။ယုံကျင်းတွေကယုံကျင်းတွေကဇက်တိမနာလို့ဆိုပြလို့တခါမှမဆက်ရသေးဘူး။ဒါပေမဲ့ကလေးတွေကတခါပဲယုံထုတ်လိုက်တယ်။နောက်ဆုံးကတော့မထုတ်တော့မျက်ကွက်ဇမန်နဲ့ပဲသူတို့ယူထားတယ
်။လူခွင့်ရေးရှေ့နေတချို့ကတော့ဒီလိုထိမ့်သိမ်းရေးစခန်းမှာလူခွင့်ရေးချိုးဖောက်တာတွေရှိနေတယ်ဆိုတာတဆင့်စကားနဲ့သူတို့သိထားပေမဲ့လည်းအတိအကျမှတ်ချက်ပေးဖို့ခက်ခဲကြောင်ပြောပါတယ်။ဒါပေမဲ့လည်းဒီလိုလူငယ်ထိန်းသိမ်းရေးစခန်းတွေမှာနိုင်ငံရေးပုံမှတ်တွေနဲ့ဖမ်းဆီးခံထားတဲ့လူငယ်တွေရဲ့အမှုတွေကိုမစစ်ဆေးပဲနားနဲ့ချီပြီးကြန့်ကြာနေရတာကတပ်ဆိုင်ရာတရားစွဲသူတွေဘက်ကအမှုတည်ဆောက်ဖို့အဆင့်ဆင့်လှုံ့ဆော်နေကြလို့ဖြစ်တယ်လို့လူငယ်တွေရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတူက VOA ကိုပြောပါတယ
်။တပ်ဆိုင်ရာခရိုင်လုံးတွေပေါ့နော်ခရိုင်လုံးကဒီကနေအမှုတွေတည်ဆောက်တယ်တည်ဆောက်ပြီးတော့ကျိုင်းဒေသကြီးနဲ့လူပြည်တော်နဲ့အဲ့ဒီမှာရှိတဲ့အမှုကျေထုတ်ပြီးပို့လာပြီ။ကျေထုတ်ပါနေပြီးတော့မှတစ်ခုပေါ့နော်ဒီလိုတက်တိုင်းကအဲ့ဒီလာနေပြီးတော့မှဒီအမှုကိုတော့ဒီအားစုကိုကိုကြည့်ပြီးစစ်စစ်ရင်မှာဒီဒီအဲ့လိုမျိုးအမိန်လာပေါ့နော်ဒီကဒီလိုချက်ချင်းကြတာလားပေါ့နော်
တန်လင်းလူငယ်ထိန်းသိမ်းစခန်းမှာဖမ်းဆီးခံထားတဲ့လူငယ်တွေထဲမှာအများစုကဖောက်ခွဲမှုနိုင်ငံတော်အကြီးညိုပြက်စီမှုလူတက်မှုစတဲ့အမှုကြီးတွေနဲ့တရားစွဲဆိုခံထားရတယ်လို့လဲသူတို့ရဲ့အုတ်ထင်းသူတချို့က VOA ကိုပြောပါတယ်။တရားရင်ဆိုင်နေရတဲ့လူငယ်တွေကိုတန်လင်းထိမ့်သိမ်းစခန်းမှာပဲဖမ်းဆီးထိမ့်သိမ်းထားပြီးတော့ပြစ်ဒဏ်ချပြီးတဲ့လူငယ်တွေကိုတော့ငှက်အော်ဆန်းလူငယ်ထိမ့်သိမ်းစခန်းကိုလွှဲပြောင်းပေးတာဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းလိုက်တဲ့2021ခုနှစ်ဖေဖော်ဝါရီ1ရက်နောက်ပိုင်းကစလို့2022ဧပြီလ25ရက်အတွင်းဖမ်းဆီးခံရသူ1308ယောက်ရှိပြီးတော့အဲ့ဒီထဲက1001ယောက်ပြစ်ဒဏ်ချခံထားရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကစာရင်းထုတ်ပြန်ထားပါတယ်ဒီထဲကတေးတန်ချမှတ်ခံရသူအယောက်တရာရှိပြီးတော့အဲ့ဒီထဲမှာအသက်မပြည့်သေးတဲ့လူငယ်အမျိုးသား2ယောက်ပါတယ်လို့လည်းဖော်ပြထားပါတယ်စစ်ကောင်စီကတော့ AAPP ရဲ့စာရင်းတွေဟာချဲ့ကားထားတဲ့စာရင်းတွေဖြစ်တယ်လို့ပယ်ချလေရှိပါတယ်ခင်ဗျာ
ကိုငင်းချန်တင်ပြပေးခဲ့တာပါခင်ဗျာဒီအမေရိကန်တန်ကတနင်္လာညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ internet website အပြင် Facebook နဲ့ YouTube လူမှုကွန်ရက်တွေကနေလည်းဓာတ်ရိုက်ကြည့်ရှုနားဆင်လို့ရနိုင်ကြပါတယ်ခင်ဗျာမကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးတော့ပါမယ
် VOA မြန်မာပိုင်းတန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA page status ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြောလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျွန်တော်တို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ ဖြူရီမြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းတရင်တွေအောက်မှာဝင်ဆောင်မှုများဆိုရဲကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ဖြူရီမြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်ဖြူရီမြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရယ်ရှင
်။တရာရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါရယ်ခင်ဗျာ။အခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့သတင်းတော်မဆုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန်ရောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာပါ။ပထမဦးဆုံးတော့သတင်းတော်မဆုအစီအစဉ်နဲ့စကြရအောင်ပါ။မြန်မာနိုင်ငံအတွင်း73စီရှားပါမှုနဲ့73စီဈေးတွေတက်ကုန်တာရဲ့နောက်ဆက်တွဲအဖြစ်ကုန်စည်နှုန်းတွေပါတက်ကုန်တာကြောင့်ပြည်သူတွေအခက်တွေ့နေရတဲ့အကြောင်းသတင်းတော်မဆုအဖြစ်ရန်ကုန်ကပေးပို့ထားတာကိုကုသညွန်ဦးကပြောပြပေးပါမယ်ခင်ဗျာ။
စက္ကန့်စီရောင်းဆိုင်တွေမှာဓာတ်ဆီဒီဇယ်ဈေးကိုဒီတစ်ပတ်အတွင်းအကသတ်နဲ့ရောင်းချခဲ့လို့တလီတာဈေးကို2000ကျော်အထိဖြစ်လာပြီးတော့မြို့နယ်ပြည်သူတွေကြားမှာတော်လိကရရှိခဲ့ပါတယ်။မြန်မာနိုင်ငံမှာလောင်စာဆီဂါလန်တန်းနဲ့ချီရှိတဲ့အတွက်ပြတ်လတ်မှုမဖြစ်နိုင်ဘူးလို့စက်စစ်နဲ့စွမ်းရုံကြီးဌာနကထုတ်ပြန်ထားတယ်လို့စက္ကန့်စီတင်သွင်းဖြန့်ဖြူးမှုချုံးမှုဈေးကိုလုပ်ငန်းရှင်တွေနဲ့နှိမ့်နှဲဆောင်နေတယ်လို့လည်းဆိုပါတယ်။တစ်ဖက်မှာတော့စက္ကန့်စီဈေးတွေမြင့်တက်လာတယ်လို့ပဲအခြေခံစားကုန်ဈေးနှုန်းတွေကလည်းပုံပြီးတော့တက်လာတာကြောင့်မြို့ကလူလူမှာအခက်တွေ့နေပါတယ်။ဒီကြောင့်သတင်းတော်မှတ်စုဖြစ်တဲ့ဂျန်ကောင်ကသတင်းရေးသားပြုဖို့ပါတယ်ကျွန်တော်တားမြစ်ကိုပြောပြမှာပါပြည်ပကနေပြီးတော့73စီကိုအလုံးလောက်မသွင်းနိုင်တဲ့အတွက်တကြံပြီးမှဓာတ်ဆီဈေးကတလီတာကိုကျပ်2000လောက်ပြန်တက်လာတယ်လို့စီလုံငန်းရှင်တချို့ကပြောပါတယ်ဧပြီလ18ရက်နေ့ပြီးခဲ့တဲ့သတင်းအာဏာကစပြီးတော့73စီဆိုင်တွေကနေပြီးတော့အကန့်အသတ်နဲ့ရောင်းချလာပါတယ်အောက်တင်း95တလီတာကိုပြင်းမြကျပ်2000လောက်ရှိပြီးတော့ပရီမီယံဒီဇယ်ကတော့တလီတာကို2200ကျပ်ဝန်းကျင်မှာရှိပါတယ်73စီတွင်းတဲ့ကုမ္ပဏီတွေကဓာတ်ဆီအလုံးလောက်မပေးနိုင်တော့တဲ့အတွက်ရန်ကုန်က73စီဆိုင်တွေစီပြတ်လတ်နေပြီးတော့ဆိုင်များစုကတော့ဒီဧပြီလ18ရက်နေ့ကစပြီးတော့အကန့်အသတ်နဲ့ပဲရောင်းချလာတာပါနောက်ပိုင်းမှာဆိုင်တချို့ကလိုအပ်တယ်လို့ရောင်းချခဲ့ပေမဲ့နေ့လယ်ပိုင်းကျရင်တော့စီပြတ်လတ်ပြီးတော့ဆိုင်ပိတ်ခဲ့ရတာရှိပါတယ်အများစုကတော့ဒီလိုမျိုးဆိုင်ပိတ်လိုက်ရလို့ရှိရင်တာဝန်ရှိသူတွေမေးမြန်းလာမှဆိုလို့73စီကိုထိန်းပြီးတော့ရောင်းနေရတယ်လို့ဆိုင်ပိုင်ရှင်တချို့ကပြောပါတယ်တောင်ရှိသူတွေကတော့ဒီချင်းတွေဟာခေါလာဟာလာတွေကြောင့်လူတွေစိုးရိမ်လာတာဖြစ်ပြီးတော့73စီတင်ပို့ဖြန့်ဖြူးမှုတွေချောမွေ့လာစေဖို့လုပ်ငန်းရှင်တွေတင်နှိမ့်နိုင်နေတယ်လို့ဆိုပါတယ်73စီဈေးတလီတာကိုကျပ်2000လောက်ပြန်ဖြစ်လာတာကပြည်ပကနေဝယ်ဖို့အတွက်လိုအပ်တဲ့နိုင်ငံခြားငွေအထူးသဖြင့်တော့အမေရိကန်ဒေါ်လာပြည်တွင်းမှာရှားပါးနေတာနဲ့အဓိကသက်ဆိုင်နေပါတယ်ပြည်ပကနေပြီးတော့73စီဝယ်ဖို့အတွက်လိုအပ်တဲ့နိုင်ငံခြားငွေကိုဗဟိုဘဏ်ကဒီရပိုင်းထဲမှာရောင်းချပေးမယ်ဆိုတဲ့သတင်းတွေလည်းကြားနေရတယ်လို့73စီဆိုင်တချို့က view ကိုပြောပါတယ်ခုလက်ရှိမှာတော့ပြည်တွင်းမှာအမေရိကန်ဒေါ်လာအလုံးလောက်ဝယ်ဖို့အခက်အခဲရှိနေတယ်လို့73စီတင်သွင်းတဲ့လုပ်ငန်းရှင်တူကပြောပါတယ်
။ဒီဘာနေပြီးတော့ဟိုတင်းကုန်ကိုသူကတင်ပို့တွေကိုသူတို့ဘိုးဘာနေပြီးတော့300ခန့်လုံးချောင်းပြီးတော့ကျွန်တော်တို့ကြောင်းပေးမယ်ပေါ့။အဲ့ဒါလည်းတကယ်များများဆားဆားနဲ့အလုံးလုံးလောက်ရောင်းပေးနိုင်တော့ဒီကုန်စည်လုံးပြန်ကျသွားမှာပါပဲ။တကယ်ရောင်းမပေးနိုင်တော့လည်းကျွန်တော်တို့ဟိုနည်းနည်းကျောက်သွားအချိန်ပေးရမယ်သဘောဖြစ်သွားလိမ့်မယ်ဗျာ။
အကြသိကင်လုံးကဘူပန်ကမြန်မာကျပ်ငွေနဲ့အမေရိကန်ဒေါ်လာလဲလဲနှုန်းကို1850ကျပ်သတ်မှတ်လိုက်တယ်လို့ပဲလုပ်ငန်းရှင်တွေရဲ့ဒေါ်လာကန်ဆောင်ငွေကိုလည်းတင်းကျပ်လိုက်ပါတယ်။အမေရိကန်ဒေါ်လာရတဲ့သူတွေအားလုံးကိုဒီငွေလဲနှုန်းအတိုင်းမြန်မာကျပ်ငွေနဲ့လဲလှယ်ဖို့ဘူပန်ကအမိန့်ထုတ်ပြန်ခဲ့တဲ့နောက်သွင်းကုန်သမားတွေအနေနဲ့လည်းဒေါ်လာကိုအလွယ်တကူပြန်ဝယ်ဖို့ခက်ခဲသွားပါတယ်။ရန်ကုန်မြို့အပြင်တခြားမြို့တွေမှာလည်း73စီတွေကိုအကန့်အသတ်နဲ့ပဲဝယ်ယူနေရတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်မှာဆိုရင်တော့73စီနေပါနေတာကြောင့်ပြတ်လတ်မှုမရှိအောင်လို့စီတွေကိုအကန့်အသတ်နဲ့ရောင်းချပေးနေရတယ်လို့73စီလုပ်ငန်းရှင်များတင်းကပြောပါတယ်။ရခိုင်ပြည်နယ်ထဲမှာ73စီတွေလက်တလောနေပါနေတာကြောင့်အကန့်အသတ်နဲ့ရောင်းချနေရတာလို့ရခိုင်ပြည်နယ်ဒီ73စီလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတန်းလိုင်ကပြောတာ
ပါ။အကန့်အသတ်နဲ့ပါခင်ဗျာကျွန်တော်တို့ဟိုလောလောဆယ်ရန်ကုန်ကထက်လာတဲ့ကျွန်တော်တို့ပေါက်စားတွေလည်းရှိတယ်လေ။အခုဒီမှာရှိနေတဲ့လက်ကျန်စီကိုဟိုတဦးတယောက်တည်းကဝယ်ဆောင်ပြီးတော့ကစားရမယ်ကျောင်းလိုပါလေကျွန်တော်တို့ကပုံဆွဲခွက်ဆွဲတွေမရောတော့ဘူးပေါ့နော်။ဟုတ်ကဲ့ကျွန်တော်တို့ cycle တူးဆိုရင်1000ဘူးလောက်တရက်စာလောက်ပေါ့နော်တရက်စာလုံးလောက်နောက်ကားဆိုလည်း2000ဘူးလောက်ပေါ့နော်။အဲအဲ့လိုလေးကျွန်တော်ရောင်းပေးပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်း73စီစီးတွေတဖြည်းဖြည်းတက်နေတာအခုဆိုလို့ရှိရင်တော့အာဏာမသိမ်းခင်ကတည်းကနှစ်ဆကျော်စီးတက်လာပါတယ်။တွားရီလာကြီးမှာအများစုကစက်ကဲအုံပြူပြီးတော့အလုလုနေရတဲ့မန္တလေးမြို့မှာဆိုရင်လေတနိဒာလိုအားခရဲ့တဝက်လောက်ကိုစီဖို့တုံးနေရပြီးတော့ပတ်စံရှိရင်တော့မှ73စီဝယ်မရတဲ့အနေအထားဖြစ်နေတယ်လို့မန္တလေးဒေသခံတူကပြောပါတယ
်။အော်အေးအခုကလွတ်လပ်စားတဲ့ကောတနိဒာတော့လောက်ရတယ်ဆိုရင်အခုတကယ်ကြီးအခုစီသေးတယ်မဆိုရင်သူရဲ့လိုကတော့ကပါသွားမှာပေါ့ဒီတနေ့ဟိုဒီဘောကဆက်ထောင်းနှစ်ထောင်းမှုနေတော့ဆိုတော့ပြီးပေါ့ဒါတော့ဘာလို့လိုအားကြီးကတက်မှာမလဲလားအဲ့တော့ဒီတော့တော့ရနေတော့ပေါ့ဆောက်တော့မကျွန်တော်ပေါ့ဟုတ်တယ်မလားအဲ့တော့ဟိုသူရဲ့စာဝန်ကြီးပူပူခဲခဲလာမှာပေါ့ဒါပဲရှိမှာ
သပုံးစီကိစ္စနဲ့ပတ်သက်တော့ကောလာဟာလာတွေထွက်နေတာရှိပါတယ်
မြန်မာနိုင်ငံမှာတင်သွင်းထားတဲ့73စီအလုံးလောက်ရှိပါတယ်လို့စစ်ကောင်စီကတော့သတင်းထုတ်ပြန်ပါတယ်။ဒါပေမဲ့လက်တွေ့မှာတော့73စီအယောင်ဆိုင်တွေမှာစီအလုံးလောက်ရှိတာကြောင့်အဝယ်နိုင်တဲ့အခြေအနေဇင်းတုံးကြီးမြင့်တဲ့အခြေအနေတွေဖြစ်နေပါတယ်။အခုလိုမျိုး73စီတွေဈေးတက်တာအပြင်လူတလောက်ဝယ်မရတာကြောင့်လည်းဒီသက်ကန်တွေမှာသွားလာရခက်ခဲနေပါတယ်။တရုတ်ပို့ဆောင်ရေးအတွက်မရှိမဖြစ်လိုအပ်တဲ့73စီဈေးတွေကြီးမြင့်နေတာကြောင့်ကုန်စင်းတို့တွေကလည်းလိုက်တက်နေပါတယ်။မြန်မာနိုင်ငံမှာအခြေခံစားတောက်ကုန်ဈေးနှုန်းတွေတကြီးတက်နေတာပကြံပြီးဈေးနှုန်းတွေပို့ပြီးတော့တက်လာလို့အင်ရှင်မတွေရောစားတောက်ကုန်ရောင်းသူတွေပါခက်တွေ့နေပါတယ်။အခြေခံကုန်စင်းရဲ့စားတောက်ကုန်ဈေးနှုန်းတွေပကြံပြီးချိန်မှာတော့ရင်းကားထက်ကိုဈေးပိုကြီးသွားတယ်လို့ဒေါ်မြတ်ကပြောပါတယ်
။ကုန်ဈေးတွေကတော့တက်တယ်ကုန်လုံး။ဝယ်ရတာတော့ဟုတ်ခိုင်းတဲ့တော့မတူဘူးမှ။အတီးရဈေးကစားတက်တာအခုဆိုရင်စီဈေးတွေရောကုန်ဈေးတွေမဟုတ်ကုန်ကြောက်တွေပါဈေးကတက်နေရောလေ။ကျမတို့ဆိုရင်ဈေးရောက်လာဆိုရင်ဘယ်လိုမှဆိုဘယ်လိုပြောရမလဲ။ဟိုတရက်တရက်ကိုမနေ့ညအောင်တော့လုပ်နေရတယ်။အခါလေးအရင်အောင်မရကြဘူးအဲ့လိုမျိုးတော့ဖြစ်နေတယ်မှာ။ဗဇံပြီးတော့ပစ္စည်းလေးတွေကပို့ပြီးတော့တက်လာတယ်။ကျွန်တော်ဆိုရင်မှရဘယ်လိုပြောရမလဲဟိုကုန်စည်ရတက်ရင်ကုန်ကြောက်လေးရကြတယ်။ကုန်ကြောက်ကတက်ရင်ကုန်စည်လေးရကြတယ်ဆိုတော့နည်းနည်းတော့ဒီအခုကနှစ်ခုလုံးကဒဇိုင်းနဲ့တက်နေတော့စိတ်ကြီးအဆင်မပြေဘူးပေါ့နော်အဲ့လိုမျိုးဖြစ်နေတာဟုတ်ကဲ့
။နေ့စဉ်ကစားတော့ဖို့အတွက်မဖြစ်မနေသုံးရတဲ့ဘီပိုကြောင့်အသုံးစိတ်အရင်ကတည်းကပို့ပြီးတော့များလာတယ်လို့အင်ရှင်မတွေကညွှန်ပြပါတယ်။စားကုန်တွေဈေးကြီးနေတာကြောင့်စီးပွားရှာဖို့ပါအခက်အခဲဖြစ်နေတယ်လို့စားတောက်ဆိုင်ဖွင့်ထားသူတွေကလည်းပြောပါတယ်။အတားနဲ့ငားဈေးတွေမကဘဲနဲ့အပြီးရွက်ကျုပ်ဒေဥဈေးတွေကလည်းတစားစားတက်နေပါတယ်။ဈေးတွေကြီးလာလို့ရန်ကုန်မြို့ထဲမှာတော့မှအသားစားသုံးသူနေလာတယ်လို့ရင်းလာတောင်မြို့အသားလက်ကားဈေးကွက်ကလုပ်ငန်းရှင်တွေကပြောပါတယ်။အထူးဖြစ်ပြီးစိတ်သားဈေးကရင်းလာတဲ့အဆမတန်တက်နေပြီးတော့ရန်ကုန်မှာစိတ်သားထုတ်လုပ်တဲ့စီပင်သားသက်ယုံ၅ခုကနေပြီးတော့တရက်ကိုအကောင်ကြီး1400ဝန်းကျင်ပဲဖြန့်ဖြန်းနိုင်တယ်လို့သူကပြောပါတယ်။
ဒီကတော့တိကျအောင်လားတော့ပေါင်းတော့မကောင်းပါတော့ဒီနေ့ကအနှစ်ကုန်လုံးဝဆိုရင်ဒီကျမကို18000ပဲဒီ18000ပေါင်းဖို့တော့ဖြစ်ပါဘူးမိသားတော့ဒီတန်းနဲ့နည်းနည်းနည်းနည်းဟိုစီပီကျတော့အမှန်တော့တက်တယ်ခင်ဗျာနဲ့သူပေါင်းရတဲ့ဈေးကဒီမှာဆိုလို့ရှင်စိတ်သားအစားလို့မျိုးပါလည်းနေတယ်မိသားစားလို့မျိုးပါလည်းနေတယ်ဈာစားလို့မျိုးပါလည်းနေတယ်ဝတ်စားလို့မျိုးအဆင်နေတယ်တော်နေတယ်ဆို
အသားငါနှင်းသင်းကြီးရွယ်နဲ့ကုံကြောက်စီအားလုံးတက်နေလို့လက်လီလက်ကရောင်းချသူတွေရောင်းဝယ်အေးနေပါတယ်။ဒါပြင်သွာလာရေးတွေမှာမရှိမဖြစ်လိုအပ်တဲ့73စီဈေးတွေတက်နေပြီးတော့လူတို့လွယ်များတဲ့အချိန်တွေကြောင့်လဲလုပ်ငန်းတွေမှာနှောင့်နှေးနေပါတယ်။နိုင်ငံရေးစီးပွားရေးအချိန်တွေကြောင့်ပြည်သူအများစုဝင်ငွေနှဲပါနေချိန်မှာအခုလိုမဖြစ်မနေဝယ်ဖို့လိုအပ်တဲ့အချိန်ကစားကုန်တွေ73စီဈေးတွေကြီးနေတာကြောင့်အများစုမှာခက်ကြုံရတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေပဲဆက်လိုက်ပါတယ်။ဆောင်းကားလို့ပါ
တင်တော့မတ်စုစီစဉ်ကိုကိုသားညုံတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့အပတ်စဉ်စည်းပွားရေးကဏ္ဍကိုတင်ပြပေးပါဦးမယ်ပုဂ္ဂလိကသွင်းကုန်လုပ်ငန်းရှင်တွေရဲ့ပြပကမာယူတင်သွင်းမှုကိုအဓိကမိခိုနေရတဲ့မြမ73လောင်စာစီဈေးကွက်မှာနှစ်ရက်ကြာစီးပြတ်လတ်မှုဖြစ်ခဲ့တဲ့အကြောင်းရင်းကငွေပေးမချေနိုင်ခဲ့တာကြောင့်ဖြစ်ပါတယ်ပြည်တွင်းလောင်စာစီလုံလောက်ရေးကနိုင်ငံခြားငွေရရှိရေးအပေါ်မှာမူတည်ပြီးကမ္ဘာဈေးကွက်မှာအတက်ဈေးဖြစ်နေတာကြောင့်ဈေးကတော့ကျမဲ့အခြေအနေမရှိဘူးလို့လည်းသုံးသပ်ကြပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်သင်ကြီးထိုက်ကတင်ပြပေးထားပါတယ်ခင်ဗျာ
ပို့ကုန်ရငွေနိုင်ငံခြားငွေကြေးအလုံးကိုချက်ချင်းမြန်မာကျပ်ငွေပြောင်းလဲဖို့ဘိုးဘန်းကဧပြီလ3ရက်နေ့ကညွှန်ကြားခဲ့ပေမဲ့သွင်းကုန်သမားတွေကိုနိုင်ငံခြားငွေရောင်းချမဲ့လှုပ်ထုံးလုပ်နည်းတွေမရှိခဲ့တာကြောင့်သွင်းကုန်သမားတွေ73စီဘိုးငွေမချေနိုင်ဖြစ်ပြီးနိုင်ငံတော်မှာဧပြီလ19နဲ့20ရက်တို့မှာ73စီပြက်လက်မှုနဲ့နှစ်ရက်တာကျုံခဲ့ရပါတယ်။စိတ်ကန်းကတ်လာတဲ့စီတင်ပေါ်တွေကိုငွေချေပြီးမှစီချခွင့်ရတဲ့အခြေအနေမှာသတင်းနှစ်ပတ်ကြာငွေချေဖို့အခက်အခဲဖြစ်ခဲ့တာပါ။ဒီအခြေအနေကြောင့်ဈေးကွက်ထဲကို73စီထပ်မဖြစ်နိုင်ဖြစ်ပြီးနိုင်ငံတော်မှာလည်းစိုးရိမ်စိမ်းနဲ့အလူအယက်ဝဲခဲ့ကြပါတယ်။ อีบิลันเนสเซเยนีมาสตงสีงาทองผู้หลอกจาโบสังจุยเล็บปะชาเกียเดอ่างายิมาดูกาตุ่ตุ่ยจงโมฟิวอีกูเปียวปะบาเดโนกัวไอจะเดนิโกจอกาไอกระไซเกียไซมาเซอตวาเทมะยงโลสุบิเดโนตวาบิโอเทเดเทจิมาไนจิซุเยนะจิบะจอมะยาบาวูกงวาบาบิโลจอซะตงสีซีกาเลตะตวาบาเดอีบิลันเนสเซเยนีสตงสีซีนุงเนเวลูอากูมันดะลีกาสตงสีลุงงานชินดูกาฟิวอีกูเปียวบาเด
ဒီပါလကားရီယာပုံရောက်ပါငါးသိန်းနဲ့၈တောင်းအဲ၆သိန်းအိပ်ပတ်ချလာလေကိုကျောင်းဆက်ွေယူရောက်ပါတယ်အဲကျွန်တော်တို့တကယ်မတိုင်ခင်ကစီတပေးပါဘူးနေသိန်းအပေါင်းပဲရှိတာကျွန်မတိုင်ခင်ကအဲအောက်သိန်းဆိုရင်အဲ၅သိန်းနဲ့တစ်ထောင်လောက်ယူရောက်ပါတယ်တော်တော်ကောင်းပါတယ်အီဗီလာ၂၃ရက်နေ့မြန်မာနိုင်ငံအလဲပိုင်းကကုန်စည်သေးယူပို့ဆောင်ရေးလုပ်ငန်းရှင်တူကိုဗီအိုအေကဆက်သွယ်မေးမြန်းလာ
ဟိုပါတော့ဒီနေ့ကနေစပြီးတော့ပုံမှန်ပြန်ရှင်းပါတယ်ဒီတိုင်းလေဟိုဈေးကတော့နည်းနည်းပြန်တက်သွားတယ်ဈေးအကြောင်းလေးကကျွန်တော်တို့ဟိုတနေ့ကပေါ့နော်ဝယ်တော့95ပေါ့နော်95ကိုမနက်ပိုင်းမှာအဲ့ဒီအစီဒီသူတို့ကျန်းကျင်တဲ့နေ့ကမနက်ပိုင်းမှာ2000တရာနဲ့5000အဲ့ဒါပြီးတော့ညနေ2000တရာတဆယ်အဲ့ဒါပြီးတော့ခုလူ1000တရာဒီနေ့ထိတ်ခဲ့တာလေ2000တရာနဲ့တဆယ်ပဲရှင်းမယ်တယ်လေအဲ့
ငွေကြေးဆိုင်ရာမူဝါဒအရတွင်းကုန်လုပ်ငန်းရှင်တွေနိုင်ငံသားငွေဝယ်ယူရရှိမှုအပေါ်မှာအဓိကမှုတည်နေပါတယ်စစ်ကောင်စီရဲ့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဦးအောင်နိုင်ဦးကတော့တွင်းကုန်လုပ်ငန်းရှင်တွေနိုင်ငံသားသုံးငွေကြေးရရှိရေးဆောင်ရွက်မယ်အကြောင်းပြောဝေကိုပြောပါတယ်။
နိုင်ငံတော်ငွေကြေးမှုကော်မတီကပြည်လုံးငွေကြေးလမ်းညာငွေလိုအပ်မှုရှိရင်လည်းကြောက်တန်းလို့ရတယ်။ကျွန်တော်တို့ဒီသတ်မှတ်တဲ့နှုန်းနဲ့ပဲနိုင်ငံနာလုပ်ငန်းရှင်တွေကိုလည်းဒီနိုင်ငံသားသုံးငွေကြောင်ကျွန်တော်တို့ကလုပ်ပေးမှာပဲ။နိုင်ငံတွင်းအဓိကကျတဲ့စက်သုံးစီနဲ့ဓာတ်မြေဩဇာလို့ပစ္စည်းတွေတင်းသွင်းသူတွေကိုတော့ဥစားပေးဖြစ်တဲ့နိုင်ငံသားငွေရောင်းချပေးနေကြောင်းပြည်တွင်းကပို
ဦးအောင်နိုင်ဦးက VOA ကိုအခုလိုပြောပါတယ်
အဲ့ဒါတော့ကျွန်တော်တို့တန်းကြီးပဲအဓိကအရေးကြီးဆုံးလိုပါတဲ့အဓိကသွင်းကုန်နေပေါ့သွင်းကုန်နေနဲ့ပတ်သက်လိုက်ရင်ကျွန်တော်တို့ဦးစားပေးတာပေါ့နော်ကျွန်တော်တန်းကြီးပါတကယ်ကိုမဖြစ်မနေလိုအပ်တဲ့ essential ဒီကိုကျွန်တော်တို့ကဦးစားပေးမယ်အဲတကယ် luxury လိုဟာမျိုးတွေပေါ့ဗျာတန်းကြီးတွေမရှိလဲဖြစ်တဲ့ဟာမျိုးတွေကြိုင်လဲကျွန်တော်တို့ဦးစားမပေးဘူးအဲ့ဒါကိုကျွန်တော်တို့က category ခွဲတာပါအဓိကကတော့ကြာစီဝိုင်းနဲ့ကုသရေးဝန်ကြီးဌာနသွင်းကုန်ပြေပေါ်မှာအခြေခံပြီးတော့သူတို့ခွဲတာပေါ့နော်အဲ့လိုခွဲပေးတာပါ
လက်ရှိမှာတော့ပို့ကုန်ဝင်ငွေကိုဘိုးဘန်တက်မှတ်စည်းနှုန်းအမေရိကန်ဒေါ်လာကို1850ချက်နဲ့ရောင်းရပြီးသွင်းကုန်လုပ်ငန်းရှင်တွေကတော့အမေရိကန်ဒေါ်လာကို1853ချက်နဲ့ပြန်ဝယ်ရပါတယ်။နိုင်ငံခြားငွေလဲနှုန်းကိုစစ်ကောင်စီကနှီးမျိုးစုံသုံးထိန်းချုပ်ဖို့ကြိုးစားပြီးမယ်လေ73စီအပါအဝင်သွင်းကုန်တွေမှာတော့ဈေးနှုန်းကြီးမြင့်လာနိုင်တယ်လို့လည်းပြည်တွင်းလုပ်ငန်းရှင်တွေကခန့်မှန်းပါတယ်။ဂျီနန်နဲ့တဘာဝတန်းွေအဓိကတင်ပို့တဲ့ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကြောင့်ကမ္ဘာတစ်လုံးမှာလဲစွန့်အင်တဲ့ဆန်းနဲ့ရိတ်ခါဈေးတွေတက်လာပြီးဝင်ငွေနဲ့မိသားစုတွေဒဏ်ခံရမယ်လို့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ကပြီးခဲ့တဲ့သတင်းပတ်အတွင်းသတိပေးပါတယ်။အခုနှစ်အတွင်းကမ္ဘာတစ်လုံးဖွံ့ဖြိုးမှုခန့်မှန်းချက်တွေကိုလည်းလျှော့ချပါတယ်။နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ရဲ့စီးပွားရေးပညာရှင်များအကြီးအကဲ Perry Oliver Gorinchaska သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် Russia is a major supplier of oil, gas and metals and together with
Russia ဟာယင်းနဲ့တဘာဝတန်ငွေတတ်တူအဓိကတင်ပို့သူဖြစ်သလို Ukraine နဲ့အတူဂျုံနဲ့ပြောင်းအဓိကတင်ပို့သူလည်းဖြစ်ပါတယ်ဒီကုန်စည်တွေတင်ပို့မှုကျော့ချသွားတာကြောင့်ဈေးနှုန်းတွေလည်းထိုးတက်သွားပါတယ်။ဥရောပအရှေ့ဥရောပနဲ့ဗဟိုအာရှအရှေ့အလယ်ပိုင်းမြောက်အာဖရိကနဲ့ဆာဟာရာတိုက်ကန္တရတောင်ပိုင်းအာဖရိကဒေသတွေကကုန်စည်တင်သွင်းသူတွေအပေါ်အများဆုံးထိခိုက်တက်ရောက်စေပါတယ်။ဒါပေမဲ့လည်းဆန်းနရိတ်ခန့်နဲ့73စီဈေးနှုန်းကြီးမြင့်လာမှုဟာကမ္ဘာတစ်လွှာကဝင်ငွေနည်းတဲ့အိမ်အောင်စုတွေကိုထိခိုက်စေမှာပါ။ဒီထဲမှာအမေရိကတိုက်နိုင်ငံများအရှာဒေတာလဲပါပါတယ်ရုရှားနဲ့တိုက်ရိုက်ကုန်သွယ်မှုနဲ့ငွေကြေးလွှဲပြောင်းမှုအခြေဆက်တွေအများပြားရှိတဲ့အရှေ့ဥရောပနဲ့ဗဟိုအရှာဒေတာတွေမှာအခက်အခဲနဲ့ကြုံတွေ့မယ်လို့ခန့်မှန်းတဲ့အကြောင်းပြောသွားတာဖြစ်ပါတယ် ဆိုရင်ရိတ်ခါကုန်စည်နှုန်းကြီးမြင့်လာမှုကနေအကျိုးအမြတ်ရှိနေတဲ့ကုန်စည်တင်ပို့သူများကလွှဲလို့ကျန်းတဲ့ကန္တာအလုံးအတွက်တော့ကလတ်လတ်ဖွံ့ဖြိုးမှုခမှန်းချက်ကိုလည်း
မတင်ခိုက်တင်ပြပေးခဲ့တာပါခင်ဗျာဗီဒီယိုအမေရိကန်တန်ကနေတင်းတင်းလာညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြပေးပါမယ်ပြင်သစ်နိုင်ငံပါရီမြို့တော်ကနော်ထရာဒမ်အထင်ကရီကက်သီဒရယ်ဘုရားရှိခိုးကျောင်းကြီးကိုပါရီမြို့တော်အထိသွားစရာမလိုပဲကြီးစုလေ့လာလို့ရနေပါပြီအလဲခက်မှာအုတ်မြစ်ချခဲ့ခြင်းကစပြီး2018ခုနှစ်မှာမီ
ဖြစ်တဲ့အကြောင်းမဆုမြတ်မုံကဘလော့ဂါတွေပြောစမ်းအစီအစဉ်မှာတင်ပြပေးပါမယ်ခင်ဗျာ
ပြင်သစ်နိုင်ငံပါရီမြို့တော်မှာနှစ်ပေါင်း850ကျော်တဲ့ကတည်ရှိနေတဲ့သမိုင်းဝင်အထင်ကရ Notre Dame Cathedral ဘုရားရှိခိုးကျောင်းကြီး2019ခုနှစ်တုန်းကမီးလောင်ကျွမ်းခဲ့တော့ပါရီမြို့သူမြို့သားတွေတိတ်ကိုစိတ်မကောင်းနှမျောတသဖြစ်ခဲ့ကြပါတယ်။အဲ့ဒီထဲကဘုရားကျောင်းကြီးကိုမူလပုံစံအတိုင်းပြန်လည်တည်ဆောက်နေတာ2024ခုနှစ်မှာပြန်လည်ဖွင့်လှစ်နိုင်မယ်လို့ခန့်မှန်းထားပါတယ်။ကဘာတဝန်းကဧည့်သည်73တန်းထက်မနည်းနှစ်စဉ်လာရောက်တဲ့ဘုရားရှိခိုးကျောင်းကြီးကိုအခုပြန်လည်တည်ဆောက်နေတဲ့အတွက်ဧည့်သည်တွေလာခွင့်ပိတ်ထားပါတယ်။ဒါကြောင့် Historyvery ဆိုတဲ့ပြင်သစ်ကုမ္ပဏီက Augmented Reality AR နည်းပညာနဲ့ Notre Dame ဘုရားကျောင်းကြီးကို1163ခုနှစ်တုန်းကအုံမြစ်ချခဲ့ချိန်ကစလို့အခုလက်ရှိအခြေအနေအထိမြင်နိုင်အောင်လို့ဖန်တီးထားပါတယ်။ကဘာလှည့်ပြသနေတဲ့ပြပွဲကိုလာကြည့်တဲ့အနေနဲ့ Histopad လို့နာမည်ပေးထားတဲ့ Tablet Computer တစ်ခုစီနဲ့အလဲခစ်သေးကစခဲ့တဲ့ Notre Dame ဘုရားကျောင်းကြီးရဲ့သမိုင်းကိုလေ့လာနိုင်ကြမှာပါ။ဆနစ်ရာစုတွေကရှိခဲ့တဲ့အဆောက်အဦးကြီးကို27ရာစုနည်းပညာတွေနဲ့လေ့လာနိုင်မှာဖြစ်ပါတယ်။
For the first time, we will be able to tour the world with an augmented visit experience. Hear about the.
ဘာရီမြို့မှာရှိတဲ့ Notre Dame Cathedral ဘုရားရှိခိုးကျောင်းကြီးကို augmented နည်းပညာကြောင်းတကဘာလုံးစီပထမဆုံးချိန်လှည့်လည်ပြသလို့ရပြီဖြစ်ပါတယ်။ပြန်လည်တည်ဆောက်နေတာမပြေခင်အထိဘုရားကျောင်းစီကိုကိုယ်တိုင်လာကြည့်လို့မရကြတဲ့ကဘာတဝန်းကလူတွေကိုဘုရားကျောင်းကြီးရဲ့ထူကြတဲ့သမိုင်းကြောင်းကိုမျှဝေနိုင်ပြီဖြစ်ပါတယ်
။ Notre Dame de Paris.The Augmented Exhibition ဆိုတဲ့ပြပွဲကိုလောလောဆယ် American ပြည်ထောင်စု Washington မြို့တော်ကအစဦးပြလိုက်မှာပြသနေပါတယ်။ AR နည်းပညာနဲ့ဘုရားကျောင်းကြီးကိုကွန်ပျူတာပေါ်မှာပြန်လည်အသက်သွင်းနိုင်ဖို့အတွက်တတိခွဲခြားအချိန်ပေးဖန်တီးခဲ့ကြရပါတယ်။ Notre Dame ဘုရားကျောင်းကြီးနဲ့ပတ်သက်တဲ့သမိုင်းစာအုပ်တွေ၊ဓာတ်ပုံတွေ၊ပစ္စည်းတွေကိုအခြေခံပြီးတော့ Digital ပုံတွေနဲ့ပြန်လည်ဖန်တီးထားတာဖြစ်ပါတယ်
။ What we are proposing as an experience here is to travel in the past.
အတိတ်ကိုပြန်သွားပြီးအဲ့ဒီအချိန်ကအတွေ့အကြုံမျိုးရနိုင်အောင်ကျွန်တော်တို့ဖန်တီးထားတာဖြစ်ပါတယ်။ဘေးကကြည့်နေသူတက်တက်မဟုတ်ပဲပတ်ဝန်းကျင်မှာဖြစ်နေတာတွေကိုအပြန်အလှန်တုံ့ပြန်နိုင်တဲ့ခီးစဉ်တယောက်လိုအတွေ့အကြုံရမှာဖြစ်ပါတယ်
။ 3D artist ပညာရှင်6ယောက်အနုပညာသမိုင်းကျွမ်းကျင်သူ4ယောက်အပါအဝင်တက်ဆိုင်ရာနယ်ပယ်ကကျွမ်းကျင်သူ30လောက်ရဲ့အစွမ်းနဲ့ 3D သုံးဖက်မြင်ပုံတွေကိုဖန်တီးထားကြပါတယ်။သမိုင်းပညာရှင်တွေပါမောက်ခါရီဖုံးတော်ကြီးတွေပါတဲ့အဖွဲ့ကလည်းဖန်တီးထားတဲ့ပုံတွေနဲ့ပတ်သက်တဲ့သမိုင်းအချက်အလက်တွေမှန်မှန်မှန်စစ်ဆေးပေးထားကြပါတယ်
။ Here visitors will visit a new kind of exhibition.
စံတဲ့ augmented နည်းပညာကြောင့်လာကြည့်သူတွေအနေနဲ့သမိုင်းကိုတမူထူးခြားတဲ့အမြင်တွေနဲ့လေ့လာနိုင်ကြမှာဖြစ်ပါတယ်။သုံးဘက်မြင် 3D နဲ့ digital နည်းပညာတွေနဲ့ဖန်တီးထားတဲ့အလဲခစ်ကိုကိုယ်တိုင်ပြန်သွားရောက်သလိုဖြစ်ပြီးအဖြစ်အပျက်တွေကိုကိုယ်တိုင်ခံစားမြင်နေရသလိုဖြစ်နေမှာပါ။
အပြင်မှာရှိနေတဲ့အရာတွေကိုကွန်ပျူတာပေါ်မှာနောက်ထပ်ပုံတွေဖြည့်ပြီးတော့သုံးဖက်မြင်ရုပ်လုံးကျွပုံစံမျိုးမြင်ရအောင်ဖန်တီးနိုင်တဲ့ Augmented Reality နည်းပညာကြောင့်ပြာခမ်းလာတဲ့အနေနဲ့ Tablet Computer ပေါ်မှာပေါ်တဲ့နှစ်အပိုင်းခြားတွေကကိုတိကျင်တဲ့နှစ်ကိုရွေးချယ်ပြီးတော့အဲ့ဒီအချိန်မှာ Notre Dame ဘုရားကျောင်းကြီးဘယ်လိုပုံစံရှိနေသလဲဆိုတာကိုအတိအကျလေ့လာနိုင်ကြပါတယ်1804ခုနှစ်မှာနပိုလီယံဘုရင်နန်းတက်ပွဲကျင်းပနေပုံတွေကအစား Histopad Computer လေးတွေပေါ်မှာမြင်တွေ့ရမှာဖြစ်ပါတယ်
So here I'm in 1180 this is the moment where they are building the core
ဒါက1180ခုနှစ်တုန်းကဖြစ်ပါတယ်အဲဒီတုန်းကကက်သီဒရယ်ဘုရားကျောင်းကြီးရဲ့ပင်မအဆောက်အဦးကိုစောက်လုပ်နေတဲ့အချိန်ဖြစ်ပါတယ်ဒီအချိန်လေးကိုဘက်ပေါင်းဆောင်ကနေကြည့်လို့ရပါတယ်ဒါရင်မကမြင်ရတဲ့မြင်ကွင်းထဲမှာတခြားအချက်လက်တွေအများကြီးကိုလည်းသိစိတ်လေ့လာလို့ရပါတယ
် AR နည်းပညာနဲ့ကြီးနိုင်တဲ့ Histopad computer ပေါင်း300ကိုဧည့်သည်တွေအတွက်ပြင်ဆင်ထားပါတယ်ဖျားကြောင်ကြီးကိုလက်ရှိပြန်လည်တိဆောက်နေတာဖြစ်လို့ဖြစ်ပေါ်တိုးတက်မှုပုံသစ်တွေကိုလည်းပုံမှန် update လုပ်ပေးနေပါဗျ
As you know, the cathedral is now closed to visitors.
ဒီရတဲ့အတိုင်းလောလောဆယ်ဘုရားကျောင်းကိုဧည့်သည်တွေလာခွင့်ပိတ်ထားပါတယ်။ဒါပေမဲ့ augmented ပြကန်းလာတဲ့ဧည့်သည်တွေအနေနဲ့ historic ပေါ်ကနေဘုရားကျောင်းကြီးတစ်ခုလုံးကိုလေ့လာနိုင်ကြမှာဖြစ်ပါတယ်။ဘသူတွေကဘလို့ပြန်လဲဆောက်လုပ်နေကြတယ်လဲ။မူလလက်ရာအတိုင်းဖြစ်အောင်ဘလို့ဆောက်နေကြလဲ။အားလုံးကိုဒီနေရာကနေလေ့လာလို့ရမှာဖြစ်ပါတယ်။
ပါရီမြို့တော်ကအထင်ကြီးရ Notre Dame Cathedral ဘုရားရှိခိုးကျောင်းကြီးဟာထူးခြားတဲ့သမိုင်းဖြစ်စဉ်တွေကိုဖျက်ဆီးခဲ့တဲ့အစအဦးကြီးလည်းဖြစ်ပါတယ်။အလယ်ခေတ် Gothic လေယာ Cathedral ဘုရားရှိခိုးကျောင်းကြီးတွေထဲမှာ Notre Dame ဘုရားကျောင်းကြီးကတော့အရွယ်အစရှေးလေယာနဲ့ဘိတုကလေယာတွေကြောင့်ပို့ပြီးတော့ထင်ရှားလာပါတယ်။ပြင်သစ်စာရေးဆရာကြီး Victor Hugo က Notre Dame ဘုရားကျောင်းမှာခေါင်းလောင်းထိုးတဲ့ခါကုန်းကြီးရဲ့ Gypsy မာလေးတယောက်အပေါ်ချစ်မြတ်နေတဲ့အကြောင်း Notre Dame de Paris ဆိုတဲ့မူလနာမည်နဲ့ဝတ္ထုစာအုပ်ကို1832ခုနှစ်မှာထုတ်ဝေခဲ့ပါတယ်။ဘုရားကျောင်းကြီးကိုအခြေခံထားတဲ့အဲ့ဒီဝတ္ထုဘယ်လောက်နာမည်ကျော်ခဲ့တယ်လဲဆိုရင် The Hunchback of Notre Dame ဆိုပြီးတော့1939ခုနှစ်မှာဟောလိဝုဒ်ကရုပ်ရှင်အဖြစ်နဲ့ရိုက်ကူးခဲ့တဲ့အထိပါ Disney ကလည်းကာတွန်းကအဖြစ်နဲ့ပြန်လည်ရိုက်ကူးထားပါသေးတယ်
။ There are many cathedrals but Notre Dame de Paris is very unique because of all
ကတိကျဘုရားကျောင်းတွေအများကြီးရှိပေမဲ့ပါရီမျိုးက Notre Dame ကတော့ဟိုးဆားဆောက်ချိန်ကနေဒီနေ့အထိပါရမီထူးတဲ့ဆောက်လုပ်သူတွေကြောင်းတမိုင်းတွင်လောက်အောင်တူမတူထူးလာပါတယ် Victor Hugo ရဲ့ဝတ္ထုနဲ့ဝတ္ထုတွေကဇက်ကောင်တွေကိုလည်းမေ့ထားလို့မရပါဘူး19ရာစုမှာပြန်လည်မိုးမှန်ဆောက်လုပ်ခဲ့တော့ကလည်းနာမည်ကျော်ဗီတုကဘေယာလေးလက်တုကအခုကျွန်တော်တို့ပြန်လည်ဆောက်လုပ်ခြင်းနဲ့ဘုရားကျောင်းရဲ့ခေါင်ချွန်းကိုဆောက်လုပ်ခဲ့ပါတယ်
ကုလသမဂ္ဂ UNESCO ကကမ္ဘာအမွေအနှစ်အဖြစ်သတ်မှတ်ထားတဲ့ပါရီမြို့တော်ကတမိုင်းဝင်အထင်ကရ Notre Dame Cathedral ဘုရားရှိခိုးကျောင်းကြီးနဲ့ပတ်သက်တဲ့တမိုင်းကျောင်းကို AR ဒီပညာနဲ့အခုတော့ 3D သုံးဖက်မြင်လေ့လာနိုင်ကြပြီဖြစ်ပါတယ်။ Historyvary Company က Historypad ပေါ်မှာဘာသာစကား12မျိုးနဲ့လေ့လာနိုင်အောင်လို့ဖန်တီးထားတဲ့ project တွေအတွက်ကိုတော့ပြင်သစ်အလှကုန်ပစ္စည်းထုတ်လုပ်တဲ့ L'Oréal Company ကငွေကြေးပံ့ပိုးထားတာဖြစ်ပါတယ်။2024ခုနှစ်မကုန်ခင်အထိဒီပြပွဲကိုဝါရှင်တန်မြို့တော်အပါအဝင်မြို့တော်ပေါင်း12ခုမှလှည့်လည်ပြသမှာဖြစ်ပါတယ်ရှင်ကျွန်မဆင်ရမှာပ
ါမဆင်ရမွန်တင်ပြပေးတဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာတော်ရရှင်တို့အနေနဲ့ VOA မြန်မာပိုင်းအစီအစဉ်ကိုဝေဖန်အကြံပြုစာတွေရေးချင်ကြတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာ bamis@voanews.com ကိုရေးသားပေးပို့နိုင်ကြပါခင်ဗျာခုဆက်ပြီးတော့တက်တန်ရောင်သတင်းလောက်ကိုတင်ပြပေးပါမယ်။ကမ္ဘာတလွားကအမှုပညာရှင်တွေနဲ့ထင်ပေါ်ကျော်ကြားသူတွေရဲ့သတင်းတူတူထော်ရတွေကိုမအေးတန်နာကျော်ကတက်တန်ရောင်သတင်းလောက်မှာတင်ပြပေးထားပါတယ
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေ။ကမ္ဘာရေချင်းမှုရေကြီးမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ဘာကျော်ရဲ့တောင်ကိုရီးယား K-pop အဖွဲ့ BTS အဖွဲ့ဟာပြီးခဲ့တဲ့ရက်ပိုင်းကပဲ American ပြည်အောင်စု Las Vegas မြို့မှာကျင်းပသွားတဲ့ BTS Permission to Dance ဖျော်ဖြေပွဲကိုရိုက်ကူးထားတဲ့ပုံတွေထုတ်လိုက်ပါတယ်။Las Vegas မှာ၄ရက်တာကျင်းပသွားတဲ့ဖျော်ဖြေပွဲတွေကိုတော့စုစုပေါင်းပရိသတ်2သိန်းလောက်လာရောက်ကြည့်ရှုကြတာပါ။ပြီးရင်နောက်ဆုံးပွဲမှာတော့သူတို့ဇွန်လမှာတေးတပြားအစ်ထွက်မယ်လို့လည်းကြေညာသွားပါတယ်။ Las Vegas ကနောက်ဆုံးပွဲ Eddie Giants အားကစားရုံမှာကျင်းပတဲ့သူတို့ရဲ့၄ပွဲမြောက်နောက်ဆုံးပွဲမှာသူတို့တေးတပြားထွက်မယ်နေကိုလည်းပြောသွားတာဖြစ်ပါတယ်။သူတို့ကသူတို့ရဲ့တချင်းဗီဒီယိုအဟောင်းတွေကိုဟိုတစားတီစားဖြတ်မြတ်ကပ်ပြပြီးတော့အဆုံးမှာတော့ We are bulletproof ကျွန်တော်တို့ကကြည်ပြီးရဲဆိုရဲစာရင်းရဲ2022 6လပိုင်း10ရက်ဆိုရဲစာရင်းရဲထိုးသွားပါတယ်။အဲ့ဗီဒီယိုကိုပဲ BTS အဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာတွေမှာပြင်ထားပြီးတော့သူတို့ဒေးတပြားကိုဇွန်လ10ရက်နေ့မှာထွက်မယ်ဆိုတာဟုတ်တယ်လို့အတည်ပြုထားတာပါ။ဒီမှာတေချာမတည့်ရတာကတော့ We are bulletproof ဆိုတာဒေးတပြားနာမည်လား။အဲ့ခွေရဲကတချင်းတစ်ပုတ်ထဲလား။ဒါမှမဟုတ်ဒီတိုင်း hashtag လုပ်ထားတာဆိုတာပဲဖြစ်ပါတယ်။BTS ကိုကိုစားပြုတဲ့ Basic Music တေးထုတ်လို့ရကတော့သူတို့ဒေးတပြားအကြောင်းကိုတောင်ကိုရီးယားလူမှုကွန်ရက်စာမျက်နှာ Weverse မှာကြေညာထားပါသူတို့ရဲ့အခွေအစ်အကြောင်းထပ်ပြီးကြေညာပါဦးမယ်လို့လည်းပြောထားပါသေးတယ် BTS ရဲ့ခုနောက်ဆုံးစင်မြင့်ဖြော်ပြပွဲတွေကို April 8ရက်နဲ့9ရက်နောက်15ရက်နဲ့16ရက်တို့မှာ Las Vegas မှာကျင်းပသွားဖြစ်ပါတယ်ဒီလောက်ကဆိုးမျိုးတော်မှာကျင်းပပြီးတော့ online ကဓာတ်ရိုက်ပြတာရဲ့ပွဲကတော့
American Yoshin Shiamale, the Janet Piata Gapio, Dola, Chowder's Magodan Wingelo, a Columbia Taya Tolin Bio, Yoshioma Piata, Boy Alonema, Wingwing Yazon Pitwawa. April, you work out, the Gualon died on a dollar, those in the language of Wingwing Yangavari. ဥရောပကကြောင့်မပေါ်လုံးတမဘော်ဒူဂီအသင်းရှိတဲ့တိုက်စစ်မှုခရစ်စတီယာနိုရော်နယ်ဒိုနဲ့သူ့ရဲ့မြို့သမီဂျော်ဂျီနာရော်ဒရီဂက်စ်တို့ပြီးခဲ့တဲ့အောက်တိုဘာလကပဲကျင်းပထားတယ်ဂျော်ဂျီနာမှာအမွှာရင်သွေးလေးရှိနေပြီဆိုတာအခုကလေးတွေမွေးလာပြီးတော့စိတ်မကောင်းစရာပဲအဲ့ဒီကကလေးတူသေးဆုံးသွားတယ်လို့ABC 7ရဲ့ အသက်ရှင်ကျန်ရတဲ့သမီးလေးကြောင့်လောလောဆယ်ကျွန်တော်တို့ဆက်ပြီးရှင်းတန်းနေနိုင်မှုစိတ်ခွန်အားမျှော်လင့်ချက်တချို့နဲ့စိတ်ချမ်းမြေ့စရာတချို့ရရှိပါတယ်လို့ပြောထားပါတယ်အခုလိုမျိုးတို့မိသားစုတွေစိတ်မချမ်းမြေ့စရာကြုံရတဲ့အချိန်မှာသူတို့ရဲ့လွတ်လပ်ခွင့်ကိုအလေးထားပေးဖို့လဲပြောရင်လဲယူဆိုင်ပေးတဲ့ဆရာဝန်ဆရာမတွေသူနာပြုတွေကိုလဲကျေးဇူးတင်ပါပါတယ်တနစ်ခါအကောင်းဆုံးကစားသမားစု50ရထ စပြီးတော့အင်္ဂလန်က Manchester United အသင်းမှာဝင်ပြောကစားနေတာဖြစ်ပါလိမ့်ရှင်Took my crew to Japan, party like Kardashian. Took my bestie to LA, where the girls like to flex. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find it. ဒီပတ်တော်ရုံးလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနေအင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါသေးတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မေတ္တာနာကြောင့်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ VOA American တန်ရဲ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုပြောပြပေးပါဦးမယ်ခင်ဗျာ။ Johnson စုကြည်အပေါ်ဆွဲဆိုထားတဲ့အကျဉ်းပြတ်ချဆမှုကိုတနင်္လာနေ့မှာမဆုံးဖြတ်ဘဲတရားရုံးကရွှေ့ဆန်းလိုက်တယ်လို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူကAFP သတင်းဌာနကိုပြောပါတယ်အာနာသိန်းကလေးကစစ်တပ်ခါဒေါန်ဆန်းစုကြည်ကိုဖမ်းဆီးခဲ့ပြီးပုံမှန်အမျိုးမျိုးနဲ့တရားဆွဲဆိုထားတာပါနိုင်ငံတော်လျှို့ဝှက်ဥပဒေအကျင့်ပြတ်ချဆမှုရွက်ောက်ပွဲအမှုအပါအဝင်ပုံမှန်အမျိုးမျိုးနဲ့ဆွဲဆိုခဲ့တာဖြစ်ပါတယ်ဒီနေ့ဆုံးဖြတ်မဲ့အမှုကတော့ရခိုင်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းစီကနေအမေရိကန်ဒေါ်လာ6သိန်းနဲ့ရွှေ9ပိတ်တာကို3ငါခွဲယူခဲ့တယ်လို့ဆွဆွဲထားတဲ့အမှုဖြစ်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့ဟာယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီနဲ့တွေ့ဆုံခဲ့ပြီးစစ်ရေးအကူအညီပုံမူပေးဖို့ကတိပြုခဲ့ကြပါတယ်။ယူကရိန်းကအောင်မြင်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်တို့ကပိုလန်နိုင်ငံမှာသတင်းတောက်တွေကိုပြောကြားခဲ့ကြပါတယ်ခင်ဗျာ။ပြင်သစ်သမ္မတရွက်ောက်ပွဲမှာအီမန်နွယ်မက်ခရွန်ကလက်ရဆုံးသမ္မတလောင်းမရင်းလက်ဖင်းကိုအနိုင်ရရှိသွားပါတယ်။နှစ်ပေါင်း20အတွင်းပြင်သစ်နိုင်ငံမှာဒုတိယအကြိမ်ရွက်ောက်ခံရတဲ့ပထမဆုံးသမ္မတလည်းဖြစ်လာပါတယ်။2018ခုနှစ်လူထုသဘောထားစစ်တမ်းအရလူကြိုက်အနည်းဆုံးဖြစ်ခဲ့ပြီးကန့်ကွက်ဆန္ဒပြတာတွေရှိခဲ့ပေမဲ့ပြင်သစ်နိုင်ငံသားအများစုကကိုဗစ် -19 နဲ့ယူကရိန်းအကြက်အတဲလိုကမ္ဘာအကြက်အတဲကိုရင်ဆိုင်ရမှာသူဟာအသင့်လျော်ဆုံးခေါင်းဆောင်ဖြစ်တယ်လို့မကြာခင်ကလုတ်ခဲ့တဲ့လူထုစစ်တမ်းတွေမှာဖော်ပြပါတယ်ခင်ဗျာ။2021ခုနှစ်အတွင်းကမ္ဘာတဝန်းစည်ရေးအသုံးစရိတ်ဟာအရင်ကမကြုံဘူးတဲ့အခြေအနေမျိုးနောက်တစ်ကြိမ်ထပ်တိုးလာတယ်လို့ Sweden အခြေစိုက် Stockholm နိုင်ငံတကာညင်းကြားရေးသုတေသနဌာန SIPRI ကအစီရင်ခံစာထုတ်ပြန်ပါတယ်။ယူကရိန်းကိုကျူးကျော်တဲ့စည်ရေးလှုပ်ရှားမှုတွေအတွက်ရုရှားနိုင်ငံဘက်ကစစ်အသုံးစရိတ်တိုးမြင့်တာမျိုးဥရောပနိုင်ငံတွေဘက်မှလည်းအလားတူလှုပ်လာနိုင်တယ်လို့အစီရင်ခံစာကပြောပါတယ်ခင်ဗျာ။ကိုဗစ်ကူးစက်မှုနှုံမြင့်တက်နေတဲ့အတွက်ပြီးခဲ့တဲ့သတင်းပတ်ထဲအသွားအလာတွေပိတ်ထားတဲ့တရုတ်နိုင်ငံရှန်ဟိုင်းမှာတနင်္ဂနွေနေ့ကကိုဗစ်ကြောင့်သေဆုံးသူ39ယောက်ရှိခဲ့ပါတယ်ခင်ဗျာဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့အမတ်စုံမွန်ဖြစ်ပြီးရုပ်ပိုင်းနဲ့စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှန်ကွန်ချန်နဲ့ PJ Elliot တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇုံဝင်လိုက်ပါခင်ဗျာဒီအစီအစဉ်လေးကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။တော်ရရှိမြန်နဲ့တကွမြန်မာပြည်သူပြည်သားအားလုံးပေးရနေခတ်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေအများဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.